2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်နေုံလာပြီးကျော်တရက်ခရစ်နှစ်2010ပြည့်နှစ်မေလ28ရက်တောက်ကြနေမှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုက်သူလာရောက်ပြီးတော့ကုသကောင်းမှုပြုကြတဲ့ကုသရှင်များကရွာတိကြီးဇေတန်းရက်မှနေတန်းကြတဲ့ကျောင်းဒါယကာဤဥဒတိကျောင်းဒါယကာမာရီတော်ကျင်းစေတမိကျောင်းဒါယကာမာတော်ညွန့်ညွန့်ဆန်းနဲ့မောင်နှမများဖြစ်ကြပါれမိဘမေတ္တာမိသားစုများဖြစ်ကြပါれအကြောင်းရင်းခန္ဓာကတော်ညွန့်ညွန့်ဆန်းမိမိရဲ့45နှစ်ပြည့်မွေးနေ့မင်္ဂလာမှာနေ့စဉ်ကုသကောင်းမှုပြုတယ်လို့ပဲမြားစကြကျောင်းတိုက်တန်ဃာတော်280ကျော်တို့ရဲ့ထံမောက်တို့လာရောက်ပြီးအာယုံခါမှာခောက်ဆွဲကြော်ဆွမ်းနေ့လယ်ကမှာမုံမြတော်ခဲဝဲဘောဇင်ဆွမ်းများဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်280ကျော်တို့ကတပါးတပါးအတွက်ဆက်ပြမှုတထုပ်စီနဲ့ကျုံသားတပူးစီလူတန်းခြင်းနောက်ပြီးတော့လေသာသွားတိုက်စီတပူးစီလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရားတော်ကိုပူဇော်သည့်အနေဖြင့်ဘုမမာတင်တင်ကန်းပြည်စုံတစုံထီဖနက်မြတ်တုဘဝနဝကမ္မ25000ကျက်လှူဒန်းခြင်း25000ကျက်လှူဒန်းခြင်းမြတ်စွာဘုရားကြောင့်တိုက်တန်ဃာတော်ရှင်မြတ်များလိုအပ်နေတဲ့အလင်းရောင်အတွက်လိုအပ်နေတဲ့မိဆက်ကပိယံအတွက်အလင်းရောင်အလှူဖြစ်တဲ့နဝကမ္မကျက်သိန်း20လှူဒန်းခြင်းကိုမြင့်ထွန်းမကြည်ကျူနိုင်မိသားစုက1000ကျက်ကိုတန်းစင်ဦးမခင်ချူမှာမိသားစုက1000ကျက်ကျောက်တလုံးရွာဓမ္မမိတ်ဆွေများက12000ကျပ်အပြင်စုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုလုပ်ကြတယ်။အဲ့တော့ဒီနေ့ဟာဘုန်းကြီးတို့ကြောင်းတိုက်လေးပဲ18နှစ်စာတင်တိုက်တည်ထောင်ခဲ့တာစာတင်တိုက်ပြီးတည်ထောင်ခဲ့တဲ့ကြောင်းတိုက်နဲ့လည်းပဲ18နှစ်ပြည့်တဲ့နေ့ပေါ့ထူးထူးခြားခြားပွဲမကျင်းပါပြီမယ်ဒီနေ့ဟာဘုန်းကြီးတို့ကြောင်းနဲ့18နှစ်ပြည့်သွားပြီစာတင်တိုက်ထောင်တဲ့နေ့အဲ့တော့မိမိရဲ့မွေးနေ့ဒီမနေ့တွေမှာလာရောက်ပြီးတော့နှစ်စဉ်လိုပဲကုသိုလ်ကောင်းမှုပြုကြတယ်မိဘမေတ္တာမိသားစုကိုဘုန်းကြီးကအနုမောဒနာတရားဖြစ်နေပါဟောကြားပေးမလဲဆိုတော့နတ်တို့ပြောတော်သူတော်ကောင်းလက္ခဏာဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့ဒီတရားနာမည်ဟာသူတစ်ဖြင့်တာဝရိန္ဒာနတ်တေသူတော်ကောင်းလို့သတ်မှတ်တဲ့အင်္ဂါ9ချက်နောက်တစ်ခါဒီဟာကိုပဲမြတ်စွာဘုရားကတရားမင်းဖြစ်ကြောင်းပြင့်စဉ်9ပါးလို့ဒီလိုလည်းပဲကောင်းစည်တက်ပြီးတော့မြတ်စွာဘုရားကဒီလိုလည်းပဲဟောကြားခဲ့တယ်။ဒါကြောင့်မို့တရားမင်းဖြစ်ခြင်းစဉ်9ကြောင်းဘုန်းကြီးတို့တရားမင်းဖြစ်ဖို့ရာအတွက်ပြင့်စဉ်9ချက်ဒီလိုလည်းပဲသတ်မှတ်လို့ရတယ်။တာဝရိန္ဒာနဲ့တရားသူတော်ကောင်းလို့သတ်မှတ်တဲ့သူတော်ကောင်းလက္ခဏာ9ပါးနောက်တစ်ခါမြတ်စွာဘုရားကိုယ်တော်တိုင်ကပြန်လည်ပြီးတော့ဟောကြားတဲ့အတွက်ဖျားရှင်သတ်မှတ်တဲ့သူတော်ကောင်းလက္ခဏာလို့ဒီလိုလည်းပဲ3မျိုးနာမည်ရတဲ့တရားပေါ့တရားနာမည်ကတော့နတ်တို့ပြောသောသူတော်ကောင်းလက္ခဏာသို့တော်မြတ်စွာဘုရားကကိုတော်တိုင်ပြန်လည်ပြီးတော့ဟောကြားတဲ့အတွက်ဖျားရှင်သိမှတ်ပြုတဲ့သူတော်ကောင်းလက္ခဏာလို့ဒီလိုအဓိပ္ပာယ်လေးရောက်သွားပါတယ်အဲ့တော့ရှင်ဥစ္စာသူတော်ကောင်းရဲ့အဓိပ္ပာယ်လေးကိုဘုန်းကြီးက3နည်းလောက်ပြောပြပေးမယ်အဲ့တော့လောကမှာသူတော်ကောင်းဆိုတဲ့စကားဟာဗမာဝေါ်ဟာရဖြစ်တဲ့လူတိုင်းပြောနေကြတယ်သူတော်ကောင်းဆိုတာဘယ်လိုသဘောရှိသလဲအချင်းကျုပ်လေးပြောပါဆိုရင်ဘုန်းကြီးတို့ပါဠိလိုတပ္ပုရိသတန္တပုရိသနှစ်ပုဒ်ကိုတမတ်ဆက်ပြီးတော့တပ္ပုရိသဆိုတဲ့ပုဒ်ဖြစ်လာခဲ့တယ်။မြန်မာအဓိပ္ပာယ်ဖွင့်ဆိုတဲ့မှာဆိုလို့ရှိရင်တော့ငြိမ်းချမ်းတဲ့ပုဂ္ဂိုလ်တဲ့သူတော်ကောင်းဆိုတာငြိမ်းချမ်းနေတဲ့လောဘဒေါသအစွန်းမထွက်ဘူးပူလောင်မှုမရှိဘူး။ကြည့်လိုက်လို့ရှိရင်ပူလောင်မှုတွေကိုပယ်ဖြတ်ဖို့ကြိုးစားနေတယ်။ကိုယ်တိုင်ငြိမ်းချမ်းတယ်လို့သူများကိုလည်းပဲငြိမ်းချမ်းမှုပေးစွမ်းနိုင်တဲ့ပုဂ္ဂိုလ်တဲ့မိမိရတပည့်ဖြစ်နေရင်လည်းကိုယ်ဆရာသမားကိုငြိမ်းချမ်းမှုပေးနိုင်တယ်မိမိကဆရာသမားဖြစ်ရင်လည်းတပည့်တွေကိုပညာတုတ်တဲ့အောင်စိတ်နဲ့မြင်အောင်ငြိမ်းချမ်းမှုအေးအောင်ပေးနိုင်တယ်အဲ့တော့ကိုယ်တိုင်ငြိမ်းချမ်းတယ်လို့သူများကိုလည်းငြိမ်းချမ်းမှုပေးစွမ်းနိုင်တယ်မိမိကသာသမီဖြစ်ရင်မိမိရဲ့မိဘတွေဆွေမျိုးတွေကိုငြိမ်းချမ်းမှုပေးစွမ်းနိုင်တယ်မိဘဖြစ်ရင်လည်းသာသမီတွေအပေါ်မှာပညာတရားမေတ္တာတရားဒါတွေကိုပေးပြီးတော့ငြိမ်းအေးမှုပေးနိုင်တယ်။မောင်နှမချင်းချင်းအပေါ်မှာငြိမ်းအေးမှုပေးနိုင်တယ်။ဒါကိုသူတော်ကောင်းလို့ခေါ်ရတယ်။ဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ကိုယ်ကြောင်းပြုပြီးတော့အလုံးပူလောင်နေကြတယ်၊စိတ်ဆင်းရဲနေကြတယ်။မောင်နှမချင်းချင်းမိသားစုချင်းချင်းပူလောင်မှုရှိနေတယ်ဆိုရင်ဒါသူတော်ကောင်းလို့ပြောလို့သူတော်ကောင်းလက္ခဏာပြက်နေတယ်လို့သုံးသပ်လို့ရတယ်ပေါ့။ဒါကြောင့်မို့ကြောင်းတစ်ကြောင်းဖြစ်ဖြစ် အိမ်တဲ့အိမ်ပဲဖြစ်ဖြစ်ဌာနတခုပဲဖြစ်ဖြစ်နိုင်ငံတခုပဲဖြစ်ဖြစ်ငြိမ်းချမ်းတဲ့သူတော်ကောင်းတွေနေလို့ရှိရင်ဒီနေရာလေးဝင်သွားလိုက်ရင်အေးချမ်းတဲ့ရတာလေးခံစားရတတ်တယ်။နောက်ဘုန်းကြီးတို့မြန်မာပြည်တံကသူတော်ကောင်းကိုဘယ်လိုပွင့်ဆိုတယ်လဲဆိုတော့ရိုးသားဖြောင့်မတ်ပြီးတော့သောသောကပြောတယ်လို့ကောင်းတဲ့အမှုကိုစူးစမ်းအထောက်တဲ့ပုဂ္ဂိုလ်တဲ့ဂျိုသားဖြောင့်မတ်မှုရှိတယ်နှုတ်ကငတ်တေရင်သေပေးသည်ဘယ်တော့မှမဟုတ်တာမပြောဘူးငတ်တေရင်သေပေးသည်ဘယ်တော့မှမဟုတ်တာမလုပ်ဘူးဆိုပြီးဂျိုသားဖြောင့်မတ်မှုအပြေဝါရှိတယ်ကောင်းတဲ့အမှုတွေကိုလည်းပဲစူးစမ်းပြီးတော့လုပ်တယ်ဒါကိုသူတော်ကောင်းလို့ခေါ်ရတယ်ဘုန်းကြီးတို့မြန်မာတွေကြတော့တခါတည်းအာနာပါနာနဲ့ပြောကြတယ်ဟာဘသူကတော့သူတော်ကောင်းလေးပဲစေလေးမတော်ဖဲမရဘူးအေးအေးလေးနေတယ်အေးအေးလေးနေရုံနဲ့သူတော်ကောင်းမဖြစ်သေးပါဘူးမိဘဖြစ်ရင်မိဘချင်းကိုသာသမီတွေပေါ်မှာကြည်ပြွန်ရပါတယ်သာသမီဖြစ်ရင်သာသမီရဲ့ချင်းကိုမိဘတွေပေါ်မှာကြည်ပြွန်ရပါတယ်တပည့်ဖြစ်ရင်ဆရာသမားတွေပေါ်မှာတောင်းကြည်ပြွန်အောင်လုပ်ပေးရတယ်ဆရာဖြစ်ရင်တပည့်တွေပေါ်မှာတောင်းကြည်ပြွန်ဆုံးမရမယ်တိုးတက်အောင်လုပ်ပေးရမယ်ဒါမျိုးမှသူတော်ကောင်းခေါ်တယ်ဒါကြောင့်ရိုးသားချောင်းမှတ်ယုံလေးနဲ့သူတော်ကောင်းအဆင်မရောက်သေးပါဘူး။ဒါတာမင်ညာပုဂ္ဂိုလ်ပဲရှိသေးတယ်။သိုးတဲ့တည်းမရောက်တာပဲရှိသေးတယ်။အဲ့တော့ရိုးသားချောင်းမှတ်ပြီးတော့ကောင်းတဲ့အလုပ်တွေကိုလုပ်မှသူတော်ကောင်းနဲ့ဒါဘုရားတို့မြန်မာပြည်တံကဖွင့်ဆိုတဲ့သူတော်ကောင်းရဲ့အတိတ်ပဲပါ။စာပေထဲမှာတည့်ရကြီးမရှိပေမဲ့နောက်ပညာရှင်တချို့ကဘလို့ပြောဆိုရေးသားကြတယ်ဆိုတော့သူတော်ကောင်းအတိတ်ပဲကို။သူတော်ဒီဖြစ်စီမတော်ဒီဖြစ်စီသူများတော်လာအောင်ကိုကနေစံပြဖြစ်နေကောင်းပြတဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းနဲ့အဲ့တော့ခုမိသားစုတစုမှာအလုံးကိုရဲ့ညီတွေကိုရဲ့ညီမငယ်တွေကောင်းအောင်ကိုကနေရှေ့ရနေပြီးတော့ကောင်းဆောင်ပြီးတော့အနေနာခံတယ်ကောင်းဆောင်ပြီးတော့ရပိုင်တဲ့အခွင့်အရေးကိုလျှော့ယူတယ်လုပ်ငန်းပိုလှုပ်တယ်သူတို့ကိုအနေနာခံပြီးတော့ပိုပေးတယ်စံပြခြင်းနဲ့ကိုချင်းတီလာလည်းတိတ်ကောင်းတယ်အဲ့လိုပေါ်အများမောင်နှမသားချင်းတွေမိသားစုတွေတော်လာအောင်ကိုကနေရှေ့ရကောင်းပြတာကိုသူတော်ကောင်းလို့ဒီလိုဖွင့်ဆိုကြတယ်ဘုန်းကြီးတို့ဒီစာသင်တိုက်တွေမှာဆိုလို့ရှိရင်လည်းပဲပဝန်းကျင်ကောင်းလာအောင်ကိုကနေရှေ့ရနေပြီးတော့လုပ်ငန်းကိုပိုလုပ်တယ်ပညာပိုကျူးစားတဲ့စီကံပိုရှိတယ်ဒါမျိုးလေးတွေကိုအခြားသူတွေနောက်ကနေကောင်းအောင်ကိုကနေရှေ့ရစံပြဖြစ်နေအခြားသူတွေတော်လာအောင်ကိုကကောင်းပြပြီဆိုရင်ဒါသူတော်ကောင်းဆရာဆရာမတွေဆိုရင်တပည့်တွေကောင်းလာအောင်တော်လာအောင်ကိုကရှေ့ရကောင်းပြရတယ်ကိုကမကောင်းမဲနဲ့တပည့်တွေတော်အောင်တင်လို့မဖြစ်နိုင်အဲ့တော့တချို့ကသူတော်မှကိုကောင်းတယ်ဆိုတာကတော့ဒါအိဗယ်မရှိတဲ့အင်မတန်စိတ်ထားညံ့တဲ့ပုဂ္ဂိုလ်ကြီးရဲ့ဖွင့်ဆိုချက်ကိုသုံးသပ်လို့ရပါတယ်။ဒါကြောင့်အခြားသူတွေတော်လာအောင်ကိုကနေကောင်းပြမှာသူတော်ကောင်းတဲ့ဒါသူတော်ကောင်းနဲ့ဆက်တဲ့စကားလုံးလေးပေါ့။ဒါကြောင့်ခုလည်းပဲတရားကနတ်တို့ပြောသောသူတော်ကောင်းလက္ခဏာဆိုတော့ဒီတရားကိုမြတ်စွာဘုရားကဘာဖြစ်လို့ဟောကြားခဲ့တယ်လဲ။ဒါလေးသိဖို့လိုတယ်ပေါ့။အခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်ကဝေသာလီပြည်မှာကုတာဂရတာလဆိုတဲ့ဆုလေမွန်ချင်တက်ထားတဲ့ကြောင်းတော်မှာတရင်သုံးတဲ့အချိန်အဲ့ဒီအချိန်မှာဘုရားရှင်ကိုယ်တော်မြတ်ကတက္ကပညာတုတ်တန်ကြီးကိုလည်းပဲဟောထားတယ်။ဒီတော့တရားမင်းနဲ့ဆက်တဲ့ကြောင်းရာတွေဟောထားတယ်။ဝေဒာလိပြည်မှာနေတဲ့မဟာလိဆိုတဲ့လက်ရှိဝီမင်းသားတစ်ယောက်ကမြတ်စွာဘုရားရဲ့တက္ကပညာတုတ်တန်ကြီးနာယူပြီးတော့မြတ်စွာဘုရားကတော့တရားမင်းရဲ့စီးစိမ်ကြီးကြီးကျယ်တဲ့အကြောင်းဟောလိုက်တာ။အဲ့တော့မြတ်စွာဘုရားတရားမင်းကိုကိုယ်တိုင်တကယ်မြင်ဘူးသလားမမြင်ဘူးပဲဉာဏ်ဖြစ်နေသလားမြတ်စွာဘုရားကတရားမင်းကိုတကယ်ကိုယ်တိုင်သိသလားမသိပဲဉာဏ်ဖြစ်နေသလားလို့ဒါမျိုးလေးတွေးတော်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားတရားမင်းကြောင့်ညှိဟောလိုက်တာမြတ်စွာဘုရားတရားမင်းရဲ့စီးစိမ်တွေကြီးကျယ်ဖို့ကိုဟောလိုက်တာတကယ်သိလို့ဟောတာလားမသိပဲဟောနေတာလားမြတ်စွာဘုရားတရားမင်းကိုမြင်ဘူးသလားမမြင်ဘူးလားလို့သူစိတ်ထဲမှာတွေးဟာဖြစ်လာတော့မြတ်စွာဘုရားတရင်သုံးတဲ့ကြောင်းကိုသွားပြီးတော့ရှိခိုးတယ်တင်းတင်းလျောက်ပဲတကူတော့နေရာမှာခြိုင်းနေပြီးတော့မြတ်စွာဘုရားကိုမေးလျှောက်တယ်အဲ့တော့မဟာလိလိစုကြီးကဘယ်လိုမေးလျှောက်လိုက်လဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားတရားမင်းကိုမြင်ဘူးပါဒလားမြတ်စွာဘုရားဆိုတော့မဟာလိတဲ့ငါဘုရားတရားမင်းကိုမြင်ဘူးတယ်မြတ်စွာဘုရားကပြန်ဖြေလိုက်တယ်အဲ့တော့မဟာလိကဘာပြန်ဖြေလဲဆိုတော့ဘာပြန်လျှောက်လဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားမြင်ဘူးတဲ့တရားမင်းဟာအတုယောင်တရားမင်းမြတ်ဖြစ်နေလေမလားဘုရားတဲ့တရားမင်းဆိုတာမြင်ဖို့သိတ်ခဲရင်ပါတဲ့တွေ့ဖို့သိတ်ခဲရင်ပါတဲ့ဒါကြောင့်မြတ်စွာဘုရားတွေ့ဘူးတဲ့ဆိုတဲ့တရားမင်းဟာအတုယောင်တရားမင်းမြတ်ဖြစ်နေသလားဘုရားလို့မေးလိုက်တဲ့အတွက်မြတ်စွာဘုရားကဘလို့မေးကြလိုက်တယ်မဟာလိတဲ့ငါဘုရားဟာတရားမင်းကိုလည်းပဲသိတယ်တရားမင်းဖြစ်အောင်ကျင့်ဖို့ကျင့်စဉ်တရားတွေကိုလည်းပဲငါဘုရားသိတယ်ဆိုပြီးစောစောကဘုန်းကြီးဟောကြားမယ်ဘုန်းကြီးတဆင့်ပြန်လေဟောကြားမယ်။နတ်တို့ပြောသောသူတော်ကောင်းလက္ခဏာဆိုတဲ့တရားကိုမြတ်စွာဘုရားကမဟာလိကိုပြန်လေဟောကြားလိုက်တယ်။အ ဒါကြောင့်ဒီတရားတရားမင်းဖြစ်အောင်ကျင့်တယ်ကျင့်စဉ်ခုနှစ်ပါးဒီလိုခေါ်ရင်လည်းရတယ်။တာဝရိဏနဲ့တည်သတ်မှတ်တဲ့သူတော်ကောင်းလက္ခဏာဒီလိုပြောရင်လည်းရတယ်။မြတ်စွာဘုရားကအတိအပြုပြောကြားလိုက်တဲ့အတွက်ဘုရားရှင်သတ်မှတ်တဲ့သူတော်ကောင်းလက္ခဏာဒီလိုအဓိပ္ပာယ်မျိုးလည်းရှိတယ်ပေါ့။အဲ့တော့မြတ်စွာဘုရားကမဟာလိကိုအဲ့ဒီလိုသူတော်ကောင်းလက္ခဏာခုနှစ်ချက်ဟောပေးလိုက်တယ်။အဲ့တော့ဘယ်လိုဟောလိုက်လဲဆိုတော့မာတာပိတိပရံဇန်တုံကုလေစိတာပစာယိနံတဏ္ဍံတတိလတံပါတံပေတုနေယဘာယိနံမေစေတာဝိနိယယုတ်တံပိစံကောရာဘိဘုံနရံတံဝေဒီဝါတာဝရိနာအာဟုတပုရိတောဣတိဇန်တုံရှေကောင်မူကံပြုစီမန္တဖြင့်လူတံရောက်လာတတ္တဝါတယောက်ဖြစ်ပေသောတဏ္ဍရံတော်ယုံမကကောင်းမွန်လာတဲ့ဖြင့်လောကထင်ပေါ်ထူလူတော်လူကောင်းကိုဒေဝတာဝရိဏဝတိန်စံသာနံများတို့သည်တပုရိတော်ဤတိချီးမွမ်းပွဲတောင်ကောင်းတဲ့ကောင်းသည့်အလောင်းလျာဝင်သူတော်စင်ဟူ၍ဝေစင်စေကံမှအပြင်အာဟုတံတောတတော်တို့ဖြင့်ပြော၍မပြီးချီးမွမ်းကြလေကုန်၏အဲ့တော့ဒီအင်္ဂါခုနှစ်ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတာဝရိဏနဲ့တည်းရာသူတော်ကောင်းနဲ့တော်ယုံသာမကဘဲနဲ့အင်မတန်ကောင်းမွန်တဲ့ပုဂ္ဂိုလ်အလောင်းလျာဝင်သူတော်စင်မဉ္ဇဉ်ပူဇဉ်တွေကိုမျက်မှောက်ပြုမဲ့အလောင်းတော်တွေလို့ဒီလိုပဲသတ်မှတ်ကြပါတယ်။အဲ့တော့မြတ်သာဝတိနာနဲ့တည်းသတ်မှတ်တဲ့သူတော်ကောင်းလက္ခဏာတနည်းအားဖြင့်ငြိမ်းချမ်းတဲ့ကျင့်စဉ်တွေကိုကျင့်နေတဲ့ပုဂ္ဂိုလ်ဒီတရားခုနှစ်ချက်နဲ့ပြည့်စုံရင်ကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်။ပဝဉ္ဇဉ်ကိုလည်းပဲငြိမ်းချမ်းမှုပေးစွမ်းနိုင်တယ်။အဲ့တော့ဒီလက္ခဏာခုနှစ်ချက်ကဘာလဲဆိုတော့နံပါတ်၁ကမာတာပိတိပရံမိဘနှစ်ပါးရေထားလျက်လေးစားသမှုပြုစုလှုပ်ကြွေးတတ်တာတော်တဲ့နံပါတ်၁အင်္ဂါကမိဘနှစ်ပါးကိုလေးလေးစားစားပြုစုလှုပ်ကြွေးတာတဲ့ဒါသူတော်ကောင်းရဲ့လက္ခဏာပဲအဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်လို့ရှိရင်လူဘဝရောက်လာကြတယ်ဒီအသက်ရွယ်ချီနေနေကြတယ်အသိဉာဏ်ဤထိုက်တလောက်ရလာကြတယ်အသက်ရှည်ခွင့်ရတယ်လူလာမြောက်ခွင့်ရတယ်ဘုသူကျေးဇူးလည်းပြန်စဉ်းစားကြည့်အရင်စစ်တော့အမြင့်မြေကားဆိုသလိုမိဘနှစ်ပါးစောင့်ရှောက်ခဲ့လို့ဒီဘဝဒီအခြေအနေကိုရောက်ရတာအဲ့တော့ရှေးဥစွာဂျေဇူးရှင်တွေကိုကြည့်ရင်မိဘနှစ်ပါးပဲရှိတယ်တဲ့အဲ့ဒီမိဘနှစ်ပါးကိုစာဝနေပြည်လျောင်းလုပ်ပေးတာစိတ်ချမ်းသာအောင်ထားတာနောက်ပြီးတော့မိဘတွေတရားတရားနေနေတရားတရားတွေတူလောင်းကိုကျင့်သီလမရှိတဲ့မိဘကိုကျင့်သီလရှိလောင်းရှိရင်ပို့ပြီးတော့မြင့်လောင်းဒါမျိုးလုပ်ပေးတာတွေဂျေဇူးဆက်တာတွေပဲနောက်ပြီးတော့နှစ်မျိုးတွန့်နေတဲ့မိဘဆွန်ကျေပေးကလူတန်းကျင်လောင်းပညာတရားနဲ့နေတဲ့မိဘပညာတွေပြည့်လောင်တရားဘွေတွေဖွင့်ပေးတရားဘွေတွေခေါ်သွားစာပေတွေဖတ်ပြစာပေတွေဖတ်ကိုင်းအသိပညာတိုးလာအောင်ပညာရှိပြီးသားပညာပြည့်နေတဲ့မိဘတွေပို့ပြီးတော့မြင့်လာအောင်လုပ်ပေးတာမိဘကျေစုဆက်တာတဲ့အဲ့ဒါသူတော်ကောင်းရဲ့လက္ခဏာပဲဗုဒ္ဓဘာသာဝင်ပဲဖြစ်ဖြစ်အခြားဘာသာဝင်ပဲဖြစ်ဖြစ်မိဘနှစ်ပါးရဲ့ကျေစုကိုသိပြီးတော့သိတဲ့အတိုင်းဆက်တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအခြားဘာသာဝင်ဖြစ်လေငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်နောက်ပြီးတော့အခြားသောပုဂ္ဂိုလ်တွေကသူ့ကိုမြင်နေရလို့ရှင်လည်းပဲအားကြပြီးတော့တော်လိုက်တာဆိုပြီးတော့ကုသိုလ်တွေဖြစ်သွားတယ်မြင်ရတဲ့ပုဂ္ဂိုလ်မှာစိတ်ချမ်းသာတယ်အဲ့တော့အခြားသူကိုလည်းငြိမ်းချမ်းမှုပေးစွမ်းနိုင်တဲ့ပုဂ္ဂိုလ်တဲ့ဒီလိုမှမဟုတ်ပဲနဲ့မိဘစကားနားမထောင်မှုမိဘစိတ်ဆင်းရဲအောင်လုပ်တယ်မိမိကပစ္စည်းနဲ့မပြည့်စုံနိုင်တောင်မှကိုကစိတ်ချမ်းသာမှုတော့ပေးဆက်နိုင်ရမှာပေါ့တချို့ကြတော့မိဘစကားနားမတောင်းမိဘစိတ်ဆင်းရဲအောင်လုပ်တယ်ပညာတက်စေချင်တာမကြိုးစားဘူးဒါမျိုးစိတ်ဆင်းရဲအောင်လုပ်တယ်ဆိုရင်သူတော်ကောင်းလက္ခဏာကျင်သွားတတ်ပါတယ်ဒါကြောင့်မိဘနှစ်ပါးကိုပြုစုလှုပ်ကြွေးတာဟာဖရာလောင်းတွေလည်းပဲပြုစုလှုပ်ကြွေးခဲ့ကျေးမင်းဖြစ်တော်လည်းပဲစဘာနန်းလေးတွေခြီးပြီးတော့မိဘကိုပြုစုကျူလှုပ်ကြွေးခဲ့တယ်မြောက်ဖြစ်တော်လည်းလှုပ်ကြွေးခဲ့တယ်လို့လူဖြစ်တော်လည်းပဲသူဝန္တာတာမဇက်တွေမှာမိဘကိုပြုစုလှုပ်ကြွေးခဲ့တယ်ဖရာဖြစ်တော်လည်းပဲတောင်းတင်တာနဲ့ပြီးမှာအဘိဓမ္မာတရားဟောပြီးတော့မိဘတွေကိုတရားသီလစာကပညာလောကီနေရလောကုတ္တရာရောက်အောင်အပယ်လေးပါးဆင်းရဲကလွတ်ကင်းအောင်နိဗ္ဗာန်ကိုမျက်မှောက်ပြုအောင်မြတ်စွာဘုရားကမိခင်ကိုကျေးဇူးဆက်ခဲ့တယ်ခမည်းတော်ယူလေကျေးဇူးဆက်ခဲ့တယ်တဲ့ဒါကြောင့်မိဘကျေးဇူးဆက်တာဖရာလောင်းရဲ့လမ်းစဉ်မြတ်စွာဘုရားကိုယ်တိုင်ရဲ့လမ်းစဉ်ယဟန်တပါဆင်းရဲနေတဲ့မိဘကိုဆုံးခံကြွေးတာကိုမြတ်စွာဘုရားတာရုခေါ်ပြီးတော့ပဝန်းကျင်ကကဲ့ရဲ့တယ်မြတ်စွာဘုရားကတာရုခေါ်ခဲ့တဲ့တာရကရှိတယ်ဒါကြောင့်မိဘနှစ်ပါးကိုလှုပ်ကြွေးတာဟာသူတော်ကောင်းလက္ခဏာကိုယ်တိုင်လည်းပဲကုသိုလ်တွေရလို့ငြိမ်းရေးလို့မိဘကိုကိုယ်ကပဲပေးဆက်ခြင်းနဲ့စိတ်ရှိတယ်မိဘစီကရယူခြင်းနဲ့စိတ်မရှိဘူးဆိုရင်သူတော်ကောင်းကိုပြီးတော့ပီတာဒီလိုမှမဟုတ်ပဲနဲ့မျှော်လင့်ချက်တွေနဲ့ကြွေးပေးနေတယ်ဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းမပီတာသေးဘူးတဲ့ကဲဒီအချက်ကလေးကိုလည်းပဲအားလုံးဘုန်းကြီးကဆောင်းပုတ်ဖက်ပြားလေးစီထားတယ်အားလုံးလိုက်ဆိုလိုက်မိဘနှစ်ပါး အဇိထာလေးစားလှုပ်ကြွေးပါမိဘနှစ်ပါးအဇိထာလေးစားလှုပ်ကြွေးပါကိုယ့်ရဲ့ဘဝကိုစစ်စစ်ကြည့်လိုက်ကိုယ့်ရဲ့ဘဝမှာမိဘဘဝမှာစိတ်ချမ်းသာလှုပ်ပေးတယ်ရလုံမှုတွေအမွေရလုံမှုတွေမဟုတ်ဘဲနဲ့တတ်တတ်ပေးဆက်ခြင်းလို့ကျေးဇူးတွေဆက်ခြင်းလို့လှုပ်ပေးတယ်သီလတမာတိပညာတွေမြင့်အောင်လုပ်ပေးတယ်ဒါနတွေပြုဖြစ်အောင်စီမံပေးတယ်နောက်ပြီးတော့ကုသိုလ်တွေရအောင်အလူတန်းတွေစီစဉ်ပေးတယ်ကထိန်သင်္ကန်းတွေစီစဉ်ပေးတယ်ပညာတွေတူအောင်တရားတက္ကူလေးတွေနားထိုင်ပေးတယ်အဲ့ဒါအကောင်းဆုံးကျေးဇူးဆက်တာအဲ့တော့ခေါင်းကြီးတို့ဖရာလက်ထက်ကဖြစ်ပြခဲ့တာတွေတို့ရှေးခေတ်ကဖရာလောင်းဘောကဖြစ်ပြခဲ့တာတွေတော့မပြောတော့ခေါင်းကြီးပြောချင်တာကလွန်ခဲ့တဲ့နှစ်ပေါင်း130ကျော်တုန်းကဖြစ်ပြခဲ့တဲ့ဇလန်းလေးတစ်ခုအားလုံးပြောပြခြင်းနဲ့ပေါ့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း130ကျော်လောက်ကမင်းတို့မင်းကြီးမင်းအရှင်မင်းသားဘုရားတွေကခါစားလာခဲ့တယ်။ရှင်ပြန်ဘုရားမှာလည်းပဲခါစားဒီဘုန်းမင်းလက်ထက်မှာလည်းပဲခါစားခဲ့တယ်။နိုင်ငံသားဝန်တော်မင်းကြီးတန်တမန်ကြီးခဲ့ဖြစ်နေဥရောပနိုင်ငံတွေထိသွားခဲ့တဲ့ဦးချိန်ဆိုတာပညာရှိအမကြီးတယောက်ရှိခဲ့တယ်။သူကဘုန်းကြီးတို့အခြားရွာသားမဟုတ်ခရောင်ကြီးသား။ဘုန်းကြီးတို့ရွှေဘုရားနေပြီးတော့ခင်ဥသွားတဲ့အခါမှာရောင်းအောင်ပေးရတယ်သွားလို့ရှိရင်အဲ့ဒီခရောင်းကြီးရွာကိုကြော်သွားတယ်အဲ့ဒီခရောင်းကြီးရွာသားပါအဲ့တော့ခရောင်းကြီးရွာသားအခုချိန်ဟာသူ့ရဲ့ဘဝကိုကြည့်လိုက်လို့ရှိရင်ပထမအမှုတော်စတင်တာကနေမျိုးစီရသူဆိုတဲ့ဘွဲနဲ့မင်းတို့မင်းကြီးကချီးမြှောက်တယ်လက်ဖက်ရည်တော်အရာလက်ဖက်ရည်လေးပြင်ဆင်ပေးရတဲ့သဘောပေါ့နောက်တစ်ခါနေမျိုးမင်းလာသူနေမျိုးမင်းလာဇေယသူဆိုတဲ့ဘွဲတစ်စိတ်ကိုလည်းပဲမင်းတို့မင်းကြီးကထပ်ချီးမြှောက်တယ်အဲ့တော့အာနာတော်စေကြီးလွတ်တော်စေကြီးဖြစ်သွားပြန်ရာထူးလေးတွေတက်တက်လာတယ်။နောက်တစ်ခါ1230နဲ့3ခုနှစ်လောက်မင်းတို့မင်းကြီးကနေပြီးတော့အင်္ဂလန်နိုင်ငံကိုကင်းဝင်မင်းကြီးကိုတန်တမန်ကြီးခဲ့ဖြစ်နေလွတ်လိုက်တယ်။အဲ့တော့တန်တမန်ကြီးခဲ့ဖြစ်နေလွတ်လိုက်တဲ့အခါကျတော့ဘုန်းကြီးတို့လွတ်တော်စေကြီးဦးချိန်ကတန်ငယ်အရာရှိဖြစ်နေကင်းဝင်မင်းကြီးနဲ့အင်္ဂလန်နိုင်ငံကိုလိုက်ပါခွင့်ရခဲ့တယ်တဲ့။အဲ့တော့ဒီခေတ်မှာအင်္ဂလန်နိုင်ငံသွားဖို့ဘလောက်ခက်ခဲတယ်လေအဲ့ဒီခေတ်ဆိုရင်ပိုပြီးတော့ခက်ခဲတာဒါတောင်မှဦးချိန်ဟာကုသိုလ်တရားတွေကပြည့်စုံနေတော့အင်္ဂလန်နိုင်ငံကိုမင်းတို့မင်းကြီးရဲ့ယုံကြည်စိတ်ချသွားတယ်တန်ငယ်ယာတို့ဖြစ်နေလိုက်သွားခဲ့ရပါတယ်အဲ့တော့1235ခုနှစ်နှစ်နှစ်လောက်ကြာတဲ့အခါကျတခါပြင်သစ်ဥရောပနိုင်ငံကိုကင်းဝင်မင်းကြီးကတန်တမန်ကြီးခဲ့ဖြစ်နေသွားတယ်လွတ်တော်စေကြီးဦးချိန်ဟာလိုက်သွားတယ်အဲ့တော့လွတ်တော်စေကြီးဦးချိန်လိုက်သွားတဲ့အခါဒီတခါတော့တန်တမန်အလတ်ဖြစ်နေလိုက်သွားခွင့်ရခဲ့တယ်နောက်တကပြင်သစ်နိုင်ငံက1235ခုနှစ်ပြန်လာတဲ့အခါကျတော့မင်းတို့မင်းကြီးကသူ့ကိုဘွဲတခုပေးလိုက်တယ်မင်းကြီးတိရိမဟာဇေယသူဆိုတဲ့ဘွဲတစ်စိမ့်နဲ့နိုင်ငံသားဝန်တော်မင်းဖြစ်နေရာထူးခန့်လိုက်တယ်နောက်ပြီးတော့မြောင်လာမြို့ကိုလည်းပဲအဲ့ဒီဦးချိန်စားဖို့အတွက်မြောင်လာမြို့ကိုလည်းပေးသနာလိုက်တယ်တဲ့အဲ့တော့ရာထူးတွေကလည်းပဲတက်သွားမြို့သားကြီးလည်းပဲဖြစ်သွားတဲပြီးတော့ဘဝမှာအေးချမ်းခဲ့တယ်ပေါ့နောက်တခါဘုန်းကြီးတို့အိန္ဒိယနိုင်ငံကို1236ခုနှစ်ဗုဒ္ဓဂယာဗောဓိညောင်ပင်လေးဖျားဖူးသွားဖို့လှူဒန်းဖို့နိုင်ငံရေးစကားပြောဖို့ဦးချိန်ကိုအိန္ဒိယနိုင်ငံအာရှကိုလွှတ်လိုက်ပြန်တယ်။အဲ့ဒီခါကျတော့တန်တမန်ကြီးခဲ့ဖြစ်နေလွှတ်လိုက်တယ်တဲ့။နောက်ပြီးတော့မဟာမင်းလာဇေယသူဆိုတဲ့အင်မတန်မြင့်တဲ့ဘွဲတစ်ခုကိုလည်းဖြတ်ပြီးတော့ချီးမြှောက်လိုက်တယ်။အဲ့တော့အိန္ဒိယနိုင်ငံရောက်သွားတယ်။နောက်တခါ1240ခုနှစ်တိဘောမင်းပါတော်မူဖို့ခုနှစ်နှစ်လောက်အလိုကြတော့အဲ့ဒီဦးချိန်ကိုဘုန်းကြီးတို့မင်းတို့မင်းကြီးကအီတလီနိုင်ငံစပိန်နိုင်ငံပေါ်တူဂီနိုင်ငံဥရောပနိုင်ငံတွေကိုတန်တမန်ကြီးခဲ့ပြီနဲ့ခန့်လိုက်ပြန်ရောလွှတ်လိုက်ပြန်ရောအဲ့တော့မင်းတို့မင်းကြီးချီးမြှောက်ခဲ့တဲ့ဘွဲတွေစုတစိမ့်တွေအများကြီးရတယ်လို့ပဲအဲ့ဒီနိုင်ငံသားမင်းတွေဖြစ်တဲ့ပြင်သစ်တို့အီတလီတို့ပေါ်တူဂီတို့စပိန်တို့အဲ့ဒီဘရင်တွေကလည်းပဲဦးချိန်ကိုဘွဲတစိမ့်တွေချီးမြှင့်တယ်တဲ့စုတစိမ့်တွေတော်တော်ကိုချီးမြှင့်ခဲ့တယ်အဲ့တော့နိုင်ငံသားကဘွယ်တွေရောမြန်မာပြည်ရဲ့ဘွယ်တွေရောယာတုတွေရောဦးချိန်ရဲ့ဘဝသိပြီးတော့အရှင်ပြေခဲ့ပါတယ်အဲ့တော့အချုံနောင်လည်းမခံရဘူးတန်တမန်ကြီးခဲ့ဖြစ်နိုင်ငံသားဝန်တော်မင်းကြီးလည်းပဲဖြစ်သွားခဲ့ဒါရင်မဲလားဆိုတော့မဟုတ်သေးဘူးဦးချိန်ကပညာရှင်လည်းပဲဖြစ်တယ်ဦးချိန်ပညာကြီးဘလောက်ဝါသနာပါတယ်လဲဆိုတော့ဦးချိန်ကမင်းတို့မင်းကြီးထံခါစားသွားတဲ့အချိန်အိတ်နေတဲ့အချိန်အဲ့ဒီအချိန်မှတပါမျက်နှာနဲ့စားနဲ့ပြက်တယ်လို့ကိုမရှိဘူးတဲ့ไอ้ย่อเนี่ยสาผัดดอดาเว้ยแหละอู้เฉิงเนี่ยถูชาแจ่เลยเออบาผิดตัวตะเลยสรอกพ่อพี่ดูอู้เฉิงอ่ะ1240เนี่ย2คุณเนี่ยแล้วมินโดมินีอ่ะ စိန်သားကျော်သူဥဝေါ်ရေးသွားတဲ့ကပုလက္ခဏာတပ်ပုံကျမ်းတွေကမသိတဲ့ခေယခက်စစ်တွေကိုမေးမြန်းတဲ့အခါမှာဥချင်းရကျမ်းဂန်အထောက်ထားတွေနဲ့ဖြေဆိုလိုက်တာကပုလက္ခဏာဒီပဏိကျမ်းဆိုတာဘုန်းကြီးတို့ယခုချိန်ထိမြန်မာပညာရှင်တွေလက်ဆွဲဖြစ်နေရှိနေကြတာအဲ့ဒါဥချင်းပြုစုသွားတဲ့ကျမ်းဘာလို့ပြုစုနိုင်တယ်လဲမင်းတို့မင်းကြီးခါစားတဲ့ချိန်အိပ်နေတဲ့ချိန်မှတပားမျက်နှာနဲ့စားနဲ့ပြက်ကိုမပြက်ဘူးတဲ့ပညာကိုသိမြင်လို့လေဘာသာမှုပဲဖြေဖို့မှမဟုတ်တကယ်ကိုပညာတက်ခြင်းလို့တကယ်ကိုပညာကိုမြင်လို့လို့စူးစမ်းသွားခဲ့ရတာပါနောက်ပြီးတော့ခမင်းစားနေတဲ့အချိန်လက်ဖက်ရည်တောက်တဲ့အချိန်မှာလည်းပဲစည်ရည်တွေငှားပြီးတော့ဘသူကဘယ်စားကိုကူးပါဘသူကဘယ်စားလေးတွေဖတ်ပြပါဆိုပြီးခမင်းစားရဲ့လက်ဖက်ရည်တောက်ရင်းနဲ့နားထောင်နေတဲ့ဒါကြောင့်မို့ကျမ်းပြုပညာရှင်ကြီးဖြစ်သွားခဲ့တာသိအားကြတဲ့အကောင်းတာပဲအဲ့တော့ပညာမြင်လို့လိုက်တဲ့အတွက်ပညာရှင်မကြီးဖြစ်တယ်လို့သူ့ဘဝမှာသူတော်ကောင်းဖြစ်နေဘဝမှာချမ်းချမ်းသာသာနေခဲ့ရတာအဲ့တော့စဉ်းစားကြည့်နော်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်မှာအကျိုးတရားဆိုတာအကြောင်းနဲ့ကင်းပြီးတော့မဖြစ်ဘူးတဲ့ဒီလိုဖြစ်လာတာဟာအုံဖွားဆိုပြီးအလကားနေရင်ဖြစ်တာမဟုတ်ဘုန်းကြီးတို့ကိုယ်ကမှလည်းပဲကြီးပွားတိုးနေတဲ့ပုံကိုယ်တွေအလကားအိတ်နေရင်ဖြစ်တာမဟုတ်အပြင်းထုနေရင်ဖြစ်တာမဟုတ်စူးစမ်းလို့ဖြစ်ခဲ့ကြတာစူးစမ်းတဲ့နေရာမှာလည်းပဲစိတ်ထားနှလုံးသားစေတနာကောင်းလေးတွေနဲ့စူးစမ်းခဲ့တာဖြစ်မှာပေါ့စေတနာစိုးတွေနဲ့ကိုယ့်အတွက်ပဲစူးစမ်းရင်လည်းဒီပုဂ္ဂိုလ်ကရေရှည်မခံပါဘူးကြားတော့သူ့ရဲ့တရင်ဟာပုံစော်နံသွားတတ်ပါတယ်တမိုင်းမှာမကောင်းတာတွေဖြစ်သွားတတ်ပါတယ်အဲ့တော့သူ့ရဲ့အကျိုးတရားဆိုတာအကြောင်းတရားနဲ့မကင်းဘူးမြတ်စွာဘုရားကဟောကြားခဲ့တော့သူ့ရဲ့အကြောင်းကိုခွန်ကြီးတို့သုံးသပ်ကြည့်တော့သူဘာကုသိုလ်တွေလုပ်ခဲ့တယ်လဲဒါလေးစိတ်ဝင်စားစရာသွားတွေ့ရတယ်အဲ့တော့သူ့ရဲ့ကုသိုလ်ဟာချားမုံငွေမကုန်တဲ့ကုသိုလ်သူလုပ်တာပဲဘာလဲဆိုတော့သူ့အိမ်ကနေပြီးတော့တဲ့မင်းတို့မင်းကြီးထံကိုခါစားသွားတဲ့အခါမှာလမ်းခုလက်မှာသူ့ရဲ့မိဘအိမ်ရှိတယ်ဖခင်ကတော့ရှိဖို့မပေါတော့ပါဘူးမိခင်လေးတယ်အဲ့တော့မင်းတို့မိကြီးတန်သွားတဲ့အသွားမှာတစ်ခေါက်သူ့ရဲ့မိခင်ကိုဝင်ပြီးတော့ရှစ်ခိုးတယ်ပူဇော်တယ်တခါနန်းတွေကပြန်လာတဲ့အခါသူ့အိမ်မရောက်ခင်မိခင်ကိုအိမ်ကိုဝင်ပြီးတော့ရှစ်ခိုးတယ်ပူဇော်တယ်တဲ့ငွေဘလောက်ကုန်တယ်လဲဘာမှမကုန်ဘူးနော်အဲ့ဒါနေ့စဉ်တရက်ကိုတစ်ခေါက်သွားရင်နှစ်ကြိမ်ရှစ်ခိုးပူဇော်ပြီးသားဖြစ်တယ်နှစ်ရက်သွားရင်နှစ်ခေါက်သွားရင်တရက်ကိုနှစ်ခေါက်သွားရင်လေးကြိမ်ပူဇော်ပြီးသားဖြစ်တယ်သုံးခေါက်သွားတယ်ဆိုရင်အသွားသုံးကြိမ်ပြန်သုံးကြိမ်ရှိခိုးပူဇော်ပြီးသားဖြစ်တယ်အဲ့တော့သူ့ရဲ့နှလုံးသားထဲမှာကုသိုလ်တွေမိဘယေရှုတည်ပြီးတော့မိဘကိုရှိခိုးတယ်ပူဇော်တယ်ယေရှုဆက်တယ်အဲ့ဒီကုသိုလ်တွေကသူ့ရဲ့နှလုံးသားထဲမှာဖြစ်နေခဲ့ပါတယ်ဒါလေးတွေကဘုန်းကြီးတို့စဉ်းစားကြရအောင်လေနော်ဘုန်းကြီးတို့ဥချိန်ကြောင်းဖိုင်တော့ဟာဥချိန်ကံကောင်းလိုက်တာကံကောင်းအောင်ဘသူကလုပ်တယ်လေဒါလေးကိုကိုကစဉ်းစားတင့်ငါ့ဟိုမိဘကိုဘလောက်ပြုစုလှုပ်ကြွေးခဲ့တယ်လေဒါလေးတွေပဲသုံးသပ်တင့်မလှုပ်ကြွေးလို့နဲ့မိဘစိတ်ဆင်းရဲအောင်ပညာမကြိုးစားလို့မိဘဆိတ်ဆင်းရတာတမျိုးစကားနာမထောင်လို့မိဘဆိတ်ဆင်းရတာတမျိုးဒါမျိုးတွေလုပ်နေတယ်ဆိုရင်ယေရှုဆက်ရမရောက်တဲ့အပြင်ယေရှုကမ်းတဲ့သဘောဖြစ်သွားရင်နောက်ဆုံးကိုယ်ပဲဆင်းရရမှာမိဘဆိတ်ဆင်းရတဲ့လောက်တံပြန်ကိုယ်ထံမှာပြန်တတ်တယ်တဲ့ဒါလေးတွေကတတိထားစင်းတွေအချက်ကလေးတွေပေါ့နော်ဒါလေးတွေကအင်မတန်ကောင်းတဲ့အချက်ကလေးတွေနောက်ဒါပဲလုပ်သလားဆိုတော့မဟုတ်သေးဘူးတဲ့သူ့အိမ်မှာဟင်းကောင်းလေးတွေဟင်းလေးတွေချက်လို့ရှိရင်ဦးဖျားဖျားမိခင်စီကိုကိုယ်တိုင်သွားပို့တယ်တဲ့ဒါလည်းပဲငွေကုန်တာမဟုတ်ဘူးကိုယ့်ရင်ချက်တဲ့ဟင်းပဲဒါလို့သွားပို့တဲ့အတွက်သူ့မှာကုသိုလ်စေတနာတွေဟင်းလေးကတော့ဘာမှတန်ဖို့ရှိမှာမဟုတ်ဘူးမိခင်ကိုကြွေးမယ်ဒီစေတနာလေးက၄၀ဖြစ်နေတော့သူ့မှာကုသိုလ်တွေဖြစ်နေတယ်ရိုးရိုးလူကြွေးတာတိရိစ္ဆာန်ကြွေးတာတောင်မှကုသိုလ်ဖြစ်သေးတာကိုယ်ကျေးဇူးရှင်မိဘကိုကြွေးကျင်တာပေးကျင်တာဦးဖျားဖျားလေးတွေတတိရတာသူ့ရဲ့နှလုံးသားထဲမှာကုသိုလ်တွေဘလောက်ရှိနေတယ်လဲဒါလေးလည်းပဲစဉ်းစားကြရအောင်ဟုတ်ဒီကုသိုလ်ပဲလားမဟုတ်သေးဘူးသူနောက်တစ်ချက်ထူးထူးဆန်းဆန်းလုပ်တဲ့ကုသိုလ်တစ်ချက်သွားတွေ့သေးတယ်။ဘာလဲဆိုတော့သူ့ရဲ့မိခင်အိမ်ကိုရောက်တဲ့အခါမှာမိခင်ရဲ့အဝတ်အစားတွေညင်ထွက်နေပြီဆိုလို့ရှိရင်တဲ့အဲ့ဒီခမိန်အိမ်ကြီးတွေကိုဦးချိန်ကလဲခိုင်းလိုက်တယ်။လဲပြီးတဲ့အခါမှာသူ့အိမ်ကိုယူသွားတယ်တဲ့။ယူပြီးတော့ဘာလုပ်သလဲ။ညာဦးကလေးကအိမ်လုံးကြီးထဲမှာအဲ့ဒီလုံကြီးအိမ်ကြီးတွေကိုစိန်ထားလိုက်တယ်။အစေခံတွေအလုံသမားတွေအလျှော်မခိုင်းဘူး။သူ့မှာမင်းကြီးပညာရှိမှကြီးဖြစ်နေတော့အစီအကံတွေပေါ်မှာပဲသူတို့ခက်ကပရိသတ်ခက်ကိုဒါရိုက်နဲ့မခိုင်းကိုတိုင်းစိန်နေမနဲ့ကြတော့ထုတ်ပြီးတော့ရှော်တယ်ခြောက်လန်းတဲ့ကခောက်ပြီးတော့မိခင်စီသွားပို့တယ်အဲ့တော့ကြံနေတဲ့ရေတွေကိုမလုပ်တလဲဆိုတော့ခုနထမင်းအင်းကြီးစိန်ထားတဲ့ဂျီရေတွေဆိုတာရှိတယ်အဲ့ဒီဂျီရေတွေကိုတဲ့သူကဒါရင်အားမရပဲနဲ့အပေါ်ရေကြီးတွေကိုခတ်ပြီးတော့တွန်ပစ်လိုက်တယ်အဲ့တော့အနှစ်တွေကျန်နေတယ်အဲ့ဒီအနှစ်ကိုဘာလို့လဲနေပူလန်းလိုက်တယ်နေပူလန်းတော့ကြီးလေးတွေအခဲသွားတယ်ပေါ့အဲ့ဒါကိုတက်ကြောက်ပြင်းပေါ်မှာမုံမုံညံ့ညံ့ကြေအောင်ကြိတ်တယ်ကြိတ်ပြီးတဲ့အခါမှာသူတို့ခက်ကနန်းသားကြီးတို့ပန်ပေါင်းကြီးတို့ ਨੇ ရောပြီးတော့အခဲလေးတွေလှုပ်ပြီးတော့နားမှာပန်ပြီးတော့ခါးစားဝင်တယ် တဲ့မင်းတို့မင်းကြီးသွားတဲ့အခါမှာအဲ့ဒီဈေးကလေးတွေကိုတဏ္ဍာပန်ပေါင်းကြီးတို့နန္ဒာပေါင်းကြီးတို့ဒါတွေနဲ့ရောပြီးတော့ခဲလို့ပြီးနားမှာပန်သွားလေရှိတယ်တဲ့အဲ့တော့မိဘပေါ်မှာဘလောက်ပြည့်စုံလိုကျွေးခဲ့တယ်အကျိုးတရားအနေနဲ့လည်းပဲနိုင်ငံခြားဥရောပတွေခောက်ခောက်သွားနိုင်ငံခြားမင်းတွေရဲ့သုတေသိမျိုးမျိုးတွေပြီးပညာကျူးစားတဲ့အတွက်စာဖတ်အားကောင်းတဲ့အတွက်ပညာရှိမကြီးဖြစ်ကျန်သူပုဂ္ဂိုလ်ဖြစ်ဘဝမှာတည်ပြီးတော့အားကျစရာကောင်းတယ်သူလုံးတဲ့ကုသိုလ်ကငွေကုန်တဲ့ကုသိုလ်မဟုတ်ဘူးဒီကုသိုလ်လေးတွေကြီးလှုပ်သွားတယ်တဲ့ဒါလေးတွေကိုခွန်ကြီးတို့မှော်ပြီးဆရာသိင်းရေးတာတဲ့ပညာရှိများအကြောင်းဆိုတဲ့ဒီစာအုပ်ထဲမှာမှတ်တမ်းတင်ခဲ့လို့ခွန်ကြီးတို့တွေ့ရတာပေါ့နော်အဲ့တော့ဒါကြောင့်မို့မိဘကိုပြည့်စုံလှုပ်ကြွေးတဲ့ကုသိုလ်ဟာတချို့ဆရာတော်တွေတချို့ရှင်းလူကြီးတွေကဒီဘဝမှာကြိုးမေးပါတယ်တဲ့မိဘစိတ်ချမ်းသာထားတဲ့တာသမီဘယ်တော့မှမဆင်းရဲဘူးပျက်စီးဆင်းရဲတောင်မှစိတ်မဆင်းရဲဘူးတဲ့ကြောင်းမြန်ပြန်လာမိဘစိတ်ကတိကကိုဖြစ်အောင်လုပ်တဲ့တာသမီပျက်စီးချမ်းသာတောင်မှစိတ်ချမ်းသာဖို့မလွယ်ဘူးဆိုတဲ့အတိတ်မျိုးတွေတွေ့ရပါတယ်နောက်တစ်ချက်ဘာသွားတွေ့ရတယ်လဲဆိုတော့အဲ့ဒီပညာရှိကြီးဦးချိန်ရဲ့အကြောင်းကိုခွန်ကြီးတို့ဒီတက္ကသိုလ်ကျောင်းသားတစ်ယောက်ကိုခွန်ကြီးတို့ပြောပြတယ်ကျောင်းဆရာတစ်ယောက်ကလွန်ခဲ့တဲ့နှစ်40ကျော်လောက်ကဒါစာအုပ်တုပ်ထဲမှာသွားတွေ့ရတယ်အဲ့တော့သွားပြီးတော့ပြောပြတဲ့အခါကျတော့တက္ကသိုလ်ကျောင်းသားကဥချိန်အားကြပြီးတော့သူလည်းပဲသူ့ရဲ့မိဘတွေရဲ့လုံကြီးအင်ကြီးတွေရှော်တဲ့ဂျီလေးတွေယူတယ်သူကတော့ဘာလုပ်လဲဆိုတော့တဏ္ဍာလိမ့်တဲ့အခါမှာမျက်နှာတဏ္ဍာလိမ့်တဲ့အခါအဲ့ဒီဂျီလေးတွေရော့ရော့လိမ့်နေတဲ့အမျက်တည်းလို့အဲ့ဒီတက္ကသိုလ်ကျောင်းသားအမျိုးသားတစ်ယောက်ပေါ့နော်လိမ့်တော့နောက်ဆုံးဘာကြိုးထူလာတယ်ဆိုတော့မိဘကိုပြုစုလုပ်ကျွေးနေတဲ့ဒါတရက်တော့သူတို့ကျောင်းမှာလူ100လောက်နိုင်ငံခြားသွားမဲ့တရားတွေ၃ယောက်ကြီးတယ်လူတရားတွေကနေကြောင်းသားတရားတွေရတယ်အဲ့တော့သူကလည်းပဲအဲ့ဒီနေ့မှာစာလည်းပဲကြိုးစားတယ်မိခင်ရဲ့အဲ့ဒီဂျီလေးတွေနဲ့ရောထားတဲ့တဏ္ဍာကိုမျက်နှာတွေမကပဲနဲ့အင်တာဗျူးဖြေမယ်နေကြတော့တကူလုံးကိုလိမ့်သွားတာပဲတဲ့အဲ့တော့ဒီလိုအင်တာဗျူးဖြေတယ်အင်တာဗျူးဖြေလိုက်တဲ့က၃ယောက်ကြွေးလိုက်တဲ့ကမှသူကပါသွားတယ်တဲ့အဲ့ဒါဘုန်းကြီးတို့ခုဆိုရင်အဲ့ဒီကြောင်းသားဟာအသက်40ကျော်50တွင်တော့ရှိလောက်ရောပေါ့အဲ့ဒါလည်းပဲဒီမြန်မာနိုင်ငံမှာဖြစ်ပျက်တဲ့အကြောင်းကိုဆရာတော်လေးတစ်ပါးကရေးထားတာသွားပြီးတော့ဖတ်ရတယ်။အဲ့တော့ဘုန်းကြီးတို့ကိုတွေ့အနေနဲ့လည်းဘာဖြစ်မလဲဆိုတော့ဘုန်းကြီးတို့92ခုနှစ်1992ခုနှစ်မှာမြတ်ဆက်ကြာကိုရောက်လာတယ်။ရောက်လာတော့1993ခုနှစ်ကျတော့မြတ်ဆက်ကြာဆရာတော်ဘုန်းကြီးကိုဩဝါဒတစ်ခုပေးတယ်။အဲ့တော့တန်ခါလည်းပဲ20လောက်တော့ရှိနေထင်ပါတယ်။ဦးစင်းတဲ့ဦးစင်းကသာသနာပြုလုပ်ငန်းတွေလုပ်မှာစာတင်တိုက်ချောင်းမှာအဲ့တော့ပညာအနေနဲ့ဦးစင်းနေနဲ့ထိုက်တဲ့လောက်မြင့်နေပါပြီတဲ့ကိုယ်အသက်ရွယ်နဲ့ကိုယ်ပညာနဲ့ထိုက်တဲ့လောက်မြင့်နေတယ်သို့တော့သာသနာပြုတဲ့ပုဂ္ဂိုလ်တွေဟာပညာချင်းတူတောင်မှာကိုယ်ကကံတာမှကောင်းတာတဲ့အဲ့တော့ကံကောင်းအောင်လုပ်ပါတဲ့သူများနဲ့ရှင်လာရင်ပညာရင်တူတယ်ကိုယ်ကကံကောင်းအောင်လုပ်ရတယ်ဘယ်လိုလုပ်ရတယ်ဆိုတော့တဲ့ကိုယ့်ရဲ့မိဘတွေကိုတက်နိုင်နိုင်မြတ်ပြုစုလုပ်ကြပါဆိုပြီးဆရာတော်ကိုယ်တိုင်ရွှေစည်တိရိတ်တာကိုသွားပြီးတော့ဘုန်းကြီးရဲ့မေတော်ယူကားနဲ့ဘုန်းကြီးတောင်းမသိလိုက်ဘူးကိုယ်တိုင်သွားခေါ်ပြီးတော့ခုလက်ရှိကျောင်းလေးမှာထားပြီးတော့ပြုစုလုပ်ကြပါလို့မှာသွားခဲ့တယ်။အဲ့တော့ဘာဖြစ်လို့လဲမင်းဘုန်းကြီးကိုကံမြင့်စေခြင်းလို့ပညာရေးတူနေတာတောင်းမှဘွဲ့ဒီပြင်းတူနေတာတောင်းမှကိုယ်ကကံတာအောင်လို့ဆိုတဲ့အတိတ်တွေမျိုးနဲ့ဆရာတော်ကဆောင်ရွက်ပေးလို့ဘုန်းကြီးနဲ့ဒီကုသိုလ်လေးတွေစီပုပ်ခွင့်ရခဲ့တယ်ပေါ့။ဒါကြောင့်ဘုန်းကြီးတို့ဒီအလုပ်လုပ်တာဟာသူတော်ကောင်းတွေမြင်လို့တယ်။ကိုယ်အတွက်လည်းပဲဒါဟာကြီးပွားတိုးတက်တယ်။နိဗ္ဗာန်ရောက်ဖို့အထောက်ပံ့လည်းပဲဖြစ်တယ်။38ပြာမင်္ဂလာတဲ့မှာလည်းပဲမိဘလို့ကြွေးတာမင်္ဂလာတပါးနိဗ္ဗာန်ရောက်ကြောင်းတရားဒါမျိုးဟောထားတယ်။ဒါကြောင့်မိဘနှစ်ပါးပြုစုလို့ကြွေးတာဟာနောက်ဆုံးမှာတော့မိမိတို့အတွက်သူတော်ကောင်းငြိမ်းချမ်းတဲ့ပုဂ္ဂိုလ်ပဝန်းကျင်ကိုလည်းပဲသူ့ကိုမြင်လိုက်ရလို့ရှိရင်ပဝန်းကျင်နဲ့ငြိမ်းချမ်းမှုခံစားရတဲ့အတွက်ငြိမ်းချမ်းမှုပေးနိုင်တဲ့သူတော်ကောင်းလက္ခဏာဖြစ်သွားပါတယ်ကဲအားလုံးတစ်ခေါက်ပြန်ဆိုရအောင်မိဘနှစ်ပါးအရေးချာလေးစားလှုပ်ကြွေးပါမိဘနှစ်ပါးအရေးချာလေးစားလှုပ်ကြွေးပါဒါလေးကိုကိုစစ်တီချိုးရွှင်ချက်ရှိရင်ပြင်ပေးရမယ်ကို့မှာပြည့်စုံနေရင်ဆက်လက်ကြိုးစားရမယ်မိဘထံကအမွေးလိုချင်လို့ဆိုတဲ့ပြောလင်းချက်ပါရင်ဒီကုသိုလ်ကမဆက်ပါဘူးသူတော်ကောင်းမဆက်ပါဘူးအဲ့တော့ကျေးဇူးတရားကိုမျှော်ကိုးပြီးတော့လုပ်ပေးရတယ်နောက်ဒုတိယသူတော်ကောင်းရင်ကနံပါတ်၄ချက်ကဘာလဲဆိုတော့ကုလေစေတာပဇာယိနံကုလေမိဘပပပပကာဆက်သွယ်မျိုးတွင်၌စေတာပဇာယိနံကုတေကြည်ရင်ကုံဝါမြင့်မှုအသင်စိတ်သာယုတိလေးစားလေးရှိထားတော်တဲ့ဒုတိယချက်ကကြီးသူကိုယုတိရတယ်တဲ့ကြီးတယ်ဆိုတဲ့နေရာမှာအသက်ကြီးတာကတစ်မျိုး သီလဓမ္မာတိပညာဂုံကျေစုတရားကြီးတာကတစ်မျိုးဒီလိုနှစ်မျိုးရှိတယ်။မောင်နှမချင်းချင်းဆိုရင်လည်းပဲအကြီးလှုပ်တဲ့ပုဂ္ဂိုလ်အငယ်ရေရောငါတို့ရဲ့အမကြီးအကိုကြီးကငါတို့ကိုငငယ်ရေရစောင့်ရှောက်ခဲ့တယ်ထိန်းခဲ့တယ်။ဒါမျိုးလေးတွေကျေစုတရားမြင်ပြီးတော့စော့ကားမှောက်ကမလုပ်ရပါဘူး။ကြိုသေးရတယ်လေးစားရတယ်။အကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုယ့်ရဲ့ငယ်တဲ့ပုဂ္ဂိုလ်တွေဩငါကကြီးပြီပဲ तू ကအိမ်ရင်တည်းသောနေပြေလျောင်းလှုပ်ပေးနေတာမိဘကို तू ကအနီးကပ်ပြုစုလှုပ်ကျွေးနေတာငါနဲ့ဆိုင် तू ကမိဘကိုကိုလှုပ်ကျွေးတယ်ဆိုပြီးတော့ဂျိုတေလေးစားတယ်အပြစ်ရှိတာတောင်းမှဒီကုံလေးတွေမြင်လို့ရှိရင်အပြစ်ဆိုတာပျောက်သွားတတ်တယ်ဒီလိုဂျိုတေလေးစားရပါတယ်အဲ့တော့ချင်းချင်းဂျိုတေလေးစားတာကာရဝတရားကြည်ရတဲ့ပုဂ္ဂိုလ်လက်ပြီးတော့ငြင်းချမ်းတယ်ဘုန်းကြီးတို့ကြောင်းမှလည်းပဲဒီကာရဝတရားလေးတွေရှိပါအမြဲတမ်းသုံးမှနေရတာပဲဘုန်းကြီးတို့တန်ခါလောကမှာလည်းကာရဝတရားလေးတွေကနေလာတယ်ဆရာသမားတွေမြင်လို့ရှိရင်ဘေးရနေပြီးတော့ရက်ပေးပါတကယ်လို့ဆရာသမားနဲ့လမ်းသွားရတာအဆင်ပြေလို့ရှိရင်ခဝေဝေ12တောင်းလောက်ကရှောင်ပြီးတော့သွားပါတကယ်လို့မလွဲတာလို့လမ်းအကျဉ်းနေပါတယ်ဆိုရင်ဖက်နှစ်လေးချွတ်ပြီးဘေးမှာရက်ပေးပါဘုန်းကြီးတို့စာတင်ကြောင်းတွေရောဘုန်းကြီးကြောင်းတွေရောဒီတလေးလေးတွေပြောင်းလို့အင်မတန်မှဝမ်းနေစရာကောင်းတယ်ရင်ကျေးမှုဟာတော်တော်ခေါင်းပါလာတယ်တခါတည်းဆရာနဲ့တပည့်လမ်းသွားတယ်မြင်နေချင်းဆိုင်တွေ့တယ်ပခုံးဝင်မတိုက်ရင်တန်ကောင်းတယ်ဒီလိုခြေနေလေးတွေဖြစ်လာတော့ကိုယ့်ရဲ့မျိုးဆက်တွေကိုကြိုသေးဖို့လေးစားဖို့ဒါကသူတော်ကောင်းတွေရဲ့လက္ခဏာဆိုတာဒါလေးတွေသိစေခြင်းလို့ပြောတာပါဘုန်းကြီးတို့လောကီမှာလည်းပဲဒီလေးထားတွေရှိနေကြတာပဲရှိရင်ဒီနိုင်ငံဟာတိုးတက်တာသူတော်ကောင်းလက္ခဏာကိန်းတာပဲဘာဖြစ်လဲလဲဆိုတော့သူတော်ကောင်းလက္ခဏာကိန်းတာပဲဘာဖြစ်လဲလဲဆိုတော့တိုင်းပြည်ရဲ့အတွက်အသက်ဆုံးပြီးတော့သွားကြတဲ့ပုဂ္ဂိုလ်တန်ဒီရဲ့အတွက်လွတ်လပ်ရေးရအောင်လုပ်ပေးသွားတဲ့ပုဂ္ဂိုလ်လူမျိုးအတွက်အသက်ဆုံးပြီးတော့အနည်းနာခံသွားတဲ့ပုဂ္ဂိုလ်တွေကိုခေါင်းကြီးတို့လောကမှာအာဇာနည်တွေလို့သတ်မှတ်နေကြတယ်။အနောယထာမင်းကြီးတို့ကျန်စစ်သားမင်းတို့ခေါင်းကြီးတို့အလောင်းဖျားဦးအောင်စေးရတို့ဒီကေမှာကိုကျော်အောင်ဆန်းတို့တန်ဒီရဲ့အတွက်လှုပ်သွားကြတယ်။အဲ့တော့သူတို့နိုင်ငံတော်ကအာဇာနည်နေ့ဆိုပြီးတော့ကိုကျော်အောင်ဆန်းတို့ပွဲလွန်တဲ့နေ့ကိုတကယ်အာဇာနည်နေ့ဆိုပြီးတော့သတ်မှတ်ပေးကြတယ်။တချို့ရက်ွက်တွေမှာဆရာဆန်းရက်ွက်လမ်းနံပါတ်တွေဗန္ဒူလာလမ်းအနောယထာလမ်းဘိုးကျော်အောင်ဆန်းလမ်းဒါတွေကဘာလဲဆိုတော့ဂျေဇူးတရားကိုသိပြီးတော့လေးစားတဲ့အနေနဲ့ယူတည်တဲ့အနေနဲ့မိမိတို့စိတ်ထဲမှာမြင်လို့တဲ့အနေနဲ့တက်ထားတာဒါလည်းသူတော်ကောင်းလက္ခဏာလေးတွေပဲဒါတွေကသိပြီးတော့သူတော်ကောင်းလက္ခဏာပိတာနောင်လာနောက်သားတွေကဒီအာဇာနည်တွေရဲ့အကြောင်းကိုသိပြီးတော့ဩစိတ်ထားကောင်းလိုက်တာငါတို့လည်းပဲဒီလိုစိတ်ထားလေးတွေလုပ်မယ်ဆိုရင်ဘုရားတန်ကြီးဟာတိုးတက်သွားနိုင်တယ်ဒီလိုမှမဟုတ်ပဲねကြောင်းမြန်ပြန်ကြည့်လိုက်တကယ်အာဇာနည်ပုဂ္ဂိုလ်တွေတကယ်တန်ကြီးအတွက်စွန့်လွတ်သွားတယ်နိနာခံသွားတယ်ကျေးဇူးတရားဂုဏ်တရားကြီးမားတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့အကြောင်းအရာတွေကိုမေ့နေအောင်သူတို့ကိုမြောင်မျိုးဆက်တွေမသိအောင်ဒါမျိုးတွေလုပ်နေရင်လေသူတော်ကောင်းလက္ခဏာဆိုတာတပြေးပြေးကင်းသွားတယ်ဒီတန်ကြီးကကြီးပွားဖို့ငြိမ်းချမ်းဖို့မလွယ်တော့ဒါကြောင့်ကျေးဇူးရှိတဲ့သူတွေရဲ့ကျေးဇူးတရားကိုထုတ်ဖော်ပြောရမယ်၊ရေးသားရမယ်၊နောင်လာနောက်သားတွေလေးစားအောင်ကိုကပြောပြရမယ်၊နောင်လာနောက်သားတွေဒီစိတ်သက်တွေအမွေပေးရမယ်။ဒီလိုမှမဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်တွေရဲ့အကြောင်းကိုမေ့မြင်အောင်လူမသိအောင်လုပ်ပြီးဆိုရင်ဒါဟာသူတော်ကောင်းလက္ခဏာကင်းသွားတယ်၊သူရုပ်မှာလက္ခဏာတွေအထိဖြစ်သွားတတ်တယ်။ဒါလေးကဘုရားတာသနာမှာလည်းပဲဒီသဘောလေးတွေကိုတည်ထားရပါတယ်။ဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာမဟာတမယနေ့ဒီနေရုံလာပြည့်နေဆိုတာမဟာသမယာနေ့မြတ်စွာဘုရားမဟာသမယာတုတ်တုတ်ကိုဟောခဲ့တယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေအာရုံပြုပြီးတော့နေ့ဖြစ်နေတတ်မှတ်ကြတယ်ဒါသူတော်ကောင်းလက္ခဏာကျေးဇူးသိတာပဲဒါယူသေးလေးစားတဲ့သဘောပဲဒါဒုတိယအင်္ဂါထဲမှာပါသွားတာပဲနောက်ပြီးတော့ဘုန်းကြီးတို့သာသနာမှာအရေးကြီးတယ်ဘာတစ်ချက်ရှိလဲဆိုတော့ဟောဒီယူသေးလေးစားမှုမရှိရင်သာသနာကွဲနိုင်တယ်ဒါမနည်းညာလေဘုန်းကြီးပြောခဲ့တယ်ဘာလဲဆိုတော့ခုခေတ်မှာဘုန်းကြီးတို့စာချဘုန်းကြီးတွေဆုံးပြီးတော်ပြီစတဲ့တိုင်းမထောင်ကျင်တော့စာတင်တဲ့ထောင်ရတာကိုယ်ကလည်းကြွေရတယ်ကိုယ်ကလည်းပညာသင်ပေးရတယ်ကိုယ်ကလည်းစော်ကားသေးတယ်ထွက်သွားလို့ရှိရင်အပြစ်ကပြောသေးတယ်အဲ့တော့ဘုန်းကြီးတို့စကားပုံရှိတယ်တရုတ်စကားပုံလားနိုင်ငံအင်္ဂလိပ်စကားပုံလားမသိဘူးသူတထူးရဲ့စားတဲ့ပွင့်ကိုရက်ဖူးရင်ဒီပုဂ္ဂိုလ်ကယေရှုရှင်ပါတဲ့ဘုန်းကြီးတို့မြန်မာစကားပုံကြတလုံးစားဖို့သူ့ယေရှုတဲ့စဉ်းစားကြည့်နော်အဲ့တော့ဘာဖြစ်လဲဆိုတော့ခုဆရာသမားတွေကနင့်နာခံပြီးတော့ပညာတွေသင်ပေးလိုက်ရတာဘာမှရတာမဟုတ်ကိုကတောင်းဆိုင်ထုတ်ပေးရတယ်စောင်းနေပြေလျောင်းလုပ်ပေးရတာဒီကြားထဲကနေဆရာသမားကိုအပြစ်ပြောတယ်အပြစ်မြင်တယ်ဆိုရင်ဒါတွေကဂျေဇူးတရားမသိတော့တာယူသေးလေးစားမှုမရှိတော့တာဒီပုဂ္ဂိုလ်လည်းသူတော်ကောင်းလက္ခဏာကင်းသွားတတ်ပါတယ်အဲ့တော့ဆရာသမားတွေကလည်းပဲတော်ပြီငါစာချဘုန်းကြီးမလုပ်ချင်တော့ ဘုန်းကြီးတို့ငငယ်တော့ဆိုရင်စာတန်တိုက်ကြီးတွေမှာစာချပေးတဲ့ဘုန်းကြီးကိုတပည့်ကမကျေနဲ့လို့နောက်ကနေရိုက်သွားပြီးမေ့လေခဲ့တဲ့ဖြစ်ပျက်တွေတောင်ဘုန်းကြီးတို့ကိုယ်တိုင်ကြုံခဲ့ရပါသေးတယ်။အဲ့တော့ဘာဖြစ်လာလဲစာချဘုန်းကြီးမလုပ်ချင်တော့ဘူးအခြားဘုန်းကြီးပဲလုပ်တော့တယ်။ဟာတရားဟောတာကောင်းပါတယ်လူတွေနဲ့ဆက်ဆံပြီးတော့ကိုယ့်အတွက်လည်းရှင်ပြေသေးတယ်တရားပြတာပဲကောင်းပါတယ်အဲ့တော့စာချဘုန်းကြီးကတည့်ပြီးတော့ဆင်းရဲတာကိုဒီကြတဲ့အခမ်းမတင်လို့ရှိရင်ရိုက်ခံရတတ်သေးတယ်။ရှိလာတဲ့ပစ္စည်းကိုကိုကဖွဲပြီးတော့ပေးရတယ်ဒါဘုန်းကြီးတို့ကိုတွေ့မလို့ပြောနိုင်တာ။အဲ့တော့ဘာဖြစ်လဲဆိုတော့တကယ်တော့တရားဟောနေတဲ့ဘုန်းကြီးတွေကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာတရားပြနေတဲ့ဘုန်းကြီးကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာစာချတဲ့ဘုန်းကြီးကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာစာချတဲ့ဟာကိုနှစ်တရားလောက်ရက်ဆိုင်ကြည့်လိုက်မြတ်စွာဘုရားသာသနာ့ဆိုတဲ့ဟောဒီပိဋကတ်ကြီးမျိုးဆက်ပြတ်ပြီးတော့တင်ယူမဲ့လူမရှိရင်စာတင်စာချနှစ်တရားရက်ဆိုင်လိုက်လို့ရှိရင်နှစ်တရားကျရင်ဟောဒီသာသနာ့ကြီးကွဲဖို့ကွဲတယ်တရားဟောတဲ့သူတွေဘယ်လောက်ပဲရှိနေတရားပြတဲ့လူတွေဘယ်လောက်ပဲရှိနေတယ်စာချတဲ့တန်ဃာတွေနှစ်တရားလောက်ရက်ရင်အဲ့ဒီတရားပြတရားဟောတဲ့ဘုန်းကြီးတွေပြန်တော်မူတဲ့နေ့ဟာသာသနာ့ကွယ်တဲ့နေ့ဖြစ်ပါပဲ။ခုဘာလို့သာသနာ့မကွယ်တယ်လဲ။စာတင်စာချလုပ်နေကြလို့ဒါလေးတွေမြင်အောင်ကြည့်လိုက်။ဒါကြောင့်မို့ပြောရဆိုရခက်ပြီးတော့လေးစားမှုမရှိတော့စာချခြင်းစိတ်မရှိတော့စာတင်တိုက်မထောင်ကျင်တော့တော်ပြီ50ပါးနဲ့အေးအေးနေတော့မယ်ပြောရခက်လိုက်တာစိတ်ဆင်းရဲလိုက်တာဆိုရင်အဲ့ဒီလိုစိတ်တွေများလာတဲ့သာသနာ့ကွယ်မှာတဲ့။ဒါကြောင့်မို့ကြီးသူကိုရိုသေလေးစားမှုမရှိတဲ့အတွက်စာမချခြင်းများတော့ဒါသာသနာ့ကွယ်ကြောင်းတရားအနေနဲ့လည်းဖြစ်သွားတဲ့။တပည့်တွေကစကားနာမထောင်ပြောရဆိုရခက်ဆရာတွေကငါကြွေးရသေးတယ်ငါပုံမှာစော်ကားတယ်ကျောင်းဝတ်ထွက်သွားရင်အပြစ်ကလေးကပြောလိုက်သေးတယ်ဒါမျိုးလေးတွေနဲ့စိတ်တဲ့မခံနိုင်နဲ့ဘူးဆိုရင်သာသနာတော်ကတဖြည်းဖြည်းနဲ့ကွယ်ဖို့နှိစက်လာတယ်အခုလည်းပဲစာချဘုန်းကြီးတွေဟာရှားပါလာခဲ့ပါပြီဒါကြောင့်ဒီရဲ့ချက်ဟာလည်းပဲသူတော်ကောင်းလက္ခဏာဒါကြောင့်မိမိတို့မိသားစုပဲဖြစ်ဖြစ်တိုင်းပြည်ရာအာဇာနည်ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်စိတ်တွေကလေးစားရမယ်ရှုသေးရမယ်နောက်တပည့်တွေကလည်းဆရာသမားတွေဆုံသွားလို့ရှိရင်ရွှေဦးညံပြတယ်လို့ငါ့ကိုတော်စီခြင်းလို့ဆိုတဲ့စိတ်လေးရှိနေဒီပုဂ္ဂိုလ်ဒီတပည့်ကသူတော်ကောင်းဆုံးမတဲ့စကားကိုသိနားမထောင်ခြင်းမဟုတ်အပြစ်ပြောတယ်ဆိုရင်သူတော်ကောင်းလက္ခဏာကင်သွားတတ်ပါတယ်။ဒါကြောင့်ကဲဒီဒုတိယအချက်ကိုလည်းအားလုံးလိုက်ဆိုကြည်သူယုသေးကျင်ဝတ်တွေမတွေ့ခြင်းရပါကြည်သူယုသေးကျင်ဝတ်တွေမတွေ့ခြင်းရပါ။ဒါကြောင့်မိသားစုတစုကြောင်းလိုက်တဲ့နိုင်ငံတကာနိုင်ငံမှာငယ်တဲ့ပုဂ္ဂိုလ်ကကြီးတဲ့ပုဂ္ဂိုလ်ကိုကြောက်တာမဟုတ်လေးစားရတယ်၊ယုံကြည်ရတယ်။မှန်တာပြောရင်နားထောင်ရတယ်။နားမထောင်တာလည်းမလေးစားခြင်းတမျိုးပဲ။မိသားစုတွေမှာလည်းပဲအဲ့ဒီလိုဖြစ်နေလို့ရှိရင်ငြိမ်းချမ်းလိုက်တာ။ပဝတ်ခြင်းရကြည့်ရတာသူတို့မိသားစုကိုပစ္စည်းမရှိပြီမဲ့အားကျလိုက်တာ။ဒီလိုမှမဟုတ်ဘဲနဲ့ပစ္စည်းတော့ချမ်းသာပါရဲ့။အာဏာတွေတော့ရပါရဲ့။သို့တော့အချင်းချင်းလေးစားမှုမရှိတယောက်အပြစ်တယောက်ပြောဆုံးသွားလို့ရှိရင်မနာကံဒါမျိုးတွေများလိုက်ဒါဟာသူတော်ကောင်းလက္ခဏာပြက်ပြီးတော့အဲ့ဒီကြောင်အဲ့ဒီအိမ်ဟာငြိမ်းချမ်းမှုတွေဝေးကွာတဲ့သူတော်ကောင်းလက္ခဏာကင်းတဲ့နေရာဖြစ်သွားတတ်တယ်တာကဒုတိယသူတော်ကောင်းလက္ခဏာနောက်တတိယချက်ကဘာလဲဆိုတော့တဏ္ဍံတတိလတံပါတံတဏ္ဍံစေရင်ပြကလေးလွန်သိမ့်မွေသည်ဖြစ်၍တတိလတံပါတံပြည့်ပြည့်ညံ့ညောအာလုံးချောအောင်ပြောတတ်ဆိုတတ်သုံးလုံးတထတော်တဲ့တတိယသူတော်ကောင်းလက္ခဏာကချိုချိုသားသားအကြောင်းအကျိုးနဲ့ပြောပါတဲ့ဒါသူတော်ကောင်းလက္ခဏာပဲကြောင်းပြန်ပြန်လိုက်ကြံကြံတန်တန်ပြောတယ်ငါမှန်တာပြောတာပဲဆိုပြီးတော့ပြောလိုက်ရင်ပိတ်တလေးနဲ့နဘေးပြစ်လိုက်တယ်လို့ကိုပြောလိုက်တဲ့အတွက်သူများအဆက်ကွဲသွားမယ်ကိုပြောလိုက်တဲ့အတွက်သူများအဆက်ရသွားမယ်ကိုပြောလိုက်တဲ့အတွက်သူများစိတ်ဒုက္ခရောက်သွားမယ်စိတ်ဆင်းရဲမယ်ကိုဆင်းရဲမယ်မှန်တော့မှန်တာပဲငါမှန်တာပြောတာပဲဆိုပြီးမာနတရားလေးရှင်းထားပြီးတော့ဒါမျိုးတွေပြောတယ်စေနာမပါဘူးပြင်စင်ရဲ့စိတ်မပါဘူးဆိုရင်ဒါဘုဒ္ဓဝါစာဖြစ်ပါတယ်ဘုဒ္ဓဝါစာဆိုတာဒုစရိုက်တရား10ပါးထဲမှာတစ်ခုပါပါတယ်အဲ့တော့ဒုစရိုက်ဆိုတာအပေကြတဲ့လမ်းကြောင်းနဲ့ဒါကြောင့်စကားပြောတဲ့အခါချိုချိုသားသားပြောရပါတယ်ဘုန်းကြီးတို့တခါတည်းရင်ချိုချိုသားသားပြောလို့ရှိရင်ဘယ်အကြောင်းညာပဲဖြစ်ဖြစ်အကြောင်းကျိုးလေးနဲ့ပြောရင်အင်မတန်မှစိတ်ချမ်းသာအဲ့ဒီစိတ်ချမ်းသာမှုကိုပေးရရောက်လို့ရှိရင်နားထောင်ရတဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာလို့ငြိမ်းချမ်းလို့ကိုယ်ကိုယ်တိုင်လည်းပဲသူတို့ငြင်းချမ်းသွားရင်ကိုယ်တိုင်လည်းပဲငြင်းချမ်းမှုရတာကိုခံစားရတာကိုကစိတ်ဆိုးမှန်ဆိုးနဲ့မှန်တာပြောတာပဲဆိုပြီးတော့သူများရှက်ကွယ်သွားသူများဒုက္ခရောက်သွားပြောလိုက်တယ်ပြောခံရတဲ့ပုံကလည်းစိတ်ဆင်းရဲလို့ကိုလည်းပဲဘာမှစိတ်ချမ်းသာမှုရှိမှာမဟုတ်ပါဘူးဒါကြောင့်မို့ဒီလိုချိုချိုသားသားပြောတာအကြောင်းကျိုးပြောတာကြံကြံတန်တန်မပြောတာဒါလည်းပဲသူတော်ကောင်းလက္ခဏာတဲ့ဘုန်းကြီးတို့အိမ်ဒီမှာဒါလေးတွေတက်နိုင်နိုင်များကျင့်သုံးပေးရပါတယ်ဘုန်းကြီးတို့ကြောင်းပါဆိုရင်ကိုကိုကိုကိုရင်ဦးစင်းတရားဓမ္မဒါမျိုးပြောရတယ်အကျဉ်းတော်ကကျုပ်ကဒါမျိုးမပြောနဲ့ဘုန်းကြီးတို့လည်းတင်ပေးရတာပဲဘုန်းကြီးတို့လူတွေလည်းပဲဒီတိုင်းပဲပြောလို့ရှိရင်ကျွန်တော်ကကျမကစသည်ဖြင့်သ ုံလုံးရပါတယ်ဒါလေးတွေဟာအင်မတန်မှလိုအပ်တဲ့အရာတွေပါဘုန်းကြီးတို့တခုပြောမယ်တွေ့ကြုံလေးတွေပေါ့တခါတည်းရံမှာလမ်းလျှောက်သူတနေရာရာတို့သွားလို့ရှိရင်ပါသွားတွေ့ရတယ်လူတွေလုပ်ငန်းလုပ်သွားကြတယ်တရားနဲ့တရားတွေ့ရင်အာရဝန္တာနှုတ်ဆက်ကြတယ်ဘယ်လိုနှုတ်ဆက်လဲဆိုတော့မင်းဘယ်တော့မနေ့ကဘယ်သွားနေလဲဆိုရင်ဟေ့ကောင်ကဆိုပြီးတော့ငါတိုင်ဆဲပြီးမှမင်းမနေ့ကဘယ်သွားနေတယ်လဲတဲ့ကဲကြည့်နော်နှုတ်ဆက်တာလေးတောင်မှငါနဲ့အမေလေးနှမလေးကန်ဆဲပြီးမှနှုတ်ဆက်တာဘုန်းကြီးတာကိုယ်တိုင်ကြားတယ်လို့ပြောတာလျှောက်ပြောတာမဟုတ်ဘူးအဲ့တော့မိမိတို့သုံးဝင်ချင်ပါလေပဲဒါမျိုးဆဲပြီးတော့နှုတ်ဆက်တာလေးတွေကြားကောင်းကြားပါလေဒါပါလဲဆိုတော့သုတဝါစာသိကျမ်းတန်းတာပဲကြားလို့ရှိရင်ဒီပုဂ္ဂိုလ်နဲ့နေရတာတကယ်သူတော်ကောင်းနေဆိုရင်ကြားလိုက်တာနဲ့ချက်တိမွင်းချင်းထသွားမှာပဲကြောက်သွားမှာပဲဒါပေမဲ့သူတို့မှာတော့ယဉ်ကျေးမှုတွေဖြည့်လို့ဆဲခံပြီးနှုတ်ဆက်ခံရတဲ့ပုဂ္ဂိုလ်ကလည်းပြုံပြုံပြုံပြုံနဲ့ဆဲတဲ့ပုဂ္ဂိုလ်ကလည်းပြုံပြုံပြုံပြုံနဲ့ဒါတည်တင်ယဉ်ကျေးမှုဖြစ်သွားရင်နိုင်ငံသားတွေအများဟာမင်းတို့မြန်မာနိုင်ငံကရှင်နှုတ်ဆက်တာတဦးနဲ့တဦးတွေ့ရင်နှုတ်ဆက်တာဒီလိုလေးလားလို့မင်းဘုရားတို့ဘလို့ဖြေမလဲမြန်မာရင်ကျေးမှုဟုတ်ပါသလားတာတနာရဲ့ရင်ကျေးမှုဟုတ်ပါသလားဒါလေးတွေဘုရားတို့ပြောရပါတယ်တန်ဃာတွေလည်းပဲငါနဲ့မင်းနဲ့မပြောနဲ့တပည့်တော်အရှင်ဘုရားပြောပါဒါတွေလည်းပဲတန်ဃာတော်ရှင်မြတ်တွေတိဒီရင်ကျေးမှုတွေအားနယ်သွားပါတယ်ဒါကြောင့်ဒီချိုးချိုးသားသားရင်ကျေးမှုပြောတာဟာမြတ်စွာဘုရားရဲ့လူတော်ကြပါတယ်သူတော်ကောင်းလက္ခဏာပီတာပါတယ်မြတ်စွာဘုရားကိုယ်တော်တိုင်စကားပြောလို့ရှိရင်မှန်တာကိုပြောတယ်အကျိုးရှိတာကိုပြောတယ်အဲ့တော့မှန်တော့မှန်ပါရဲ့တပ္ပတာအကျိုးမဲ့သွားမယ်တပ္ပတာစိတ်ဆင်းရဲမယ်ဆိုမြတ်စွာဘုရားမပြောပါဘူးအဲ့တော့တပ္ပတာအကျိုးရှိသွားမယ်မဟုတ်နိဗ္ဗာန်ရသွားမယ်တိလသမารီပညာတွေတိုးတက်သွားမယ်ဆိုမြတ်စွာဘုရားကမှန်လဲမှန်တယ်အကျိုးရှိတယ်ဆိုရင်ပြောကြတော့ဒါကြောင့်မြတ်စွာဘုရားကိုသူကတော်မြတ်စွာဘုရားသိစကားပြောကောင်းတာပဲဆိုတဲ့ဂုဏ်တော်နဲ့ကြော်ကြားပြတာပါအဲ့တော့ဘုန်းကြီးတို့လည်းပဲစကားပြောတဲ့အခါမှာမှန်ယုံလေးနဲ့မသင့်တော်ဘူးအကျိုးရှိသလားဆိုတာစကားအင်းကတစ်ချက်ကိုထည့်ပါအဲ့တော့အကျိုးလည်းရှိတယ်မှန်လည်းမှန်တယ်ဆိုရင်ဒီစကားမျိုးကိုပြောပါမှန်တော့မှန်ပါရဲ့တစ်ဖက်သားအကျိုးမရှိရင်မပြောပါဘူးအဲ့လူတယောက်မျက်စိတစ်ဖက်လက်တော်မင်းမျက်စိရလဲကွာကန်းလိုက်တာတစ်ဖက်ကမမြင်ရဘူးဆိုရင်မှန်တော့မှန်တာပဲဘယ်လိုလုပ်အကျိုးရှိမလဲဒါမျိုးလေးတွေပေါ့အကျိုးမရှိတဲ့စကားကိုမှန်ပြီးမဲ့သူတော်ကောင်းတွေမပြောကြဘူးတဲ့ဒါကြောင့်ဒီတတိယအင်းသာဟာချိုးချိုးသားသားနဲ့အကြောင်းကျိုးပြောပါပလီပလာပြောတာမဟုတ်ပါဘူးနောက်ပြီးတော့ပြပြချွဲချွဲပြောတာမဟုတ်ပါဘူးအကြောင်းကျိုးပြပြီးချိုးချိုးသားသားပြောတာကိုပြောတာတဲ့ဒါလေးတွေကဘုန်းကြီးတို့အင်မတန်လိုအပ်လို့ဘုန်းကြီးတို့ကပြောပြနေရတာပါသာသမီတယောက်အပြစ်ရှိတယ်ဆိုရင်ဆဲတာပေါ်တာဒါမျိုးမလုပ်နဲ့အကြောင်းကျိုးပြပြီးတော့မင်းမှဒါအပြစ်ရှိသလားမရှိဘူးလားငါကလုံးစီခြင်းသလားမလုံးစီခြင်းဘူးလားအဲ့တော့မင်းလှုပ်လိုက်တဲ့အတွက်အပြစ်မရှိဘူးလားရှိတယ်အဲ့လိုပြစ်ရှိတယ်ဆိုမှကိုပြောချင်တာပြောဒါမှမဟုတ်ရိုက်ချင်လည်းပဲရိုက်ပေါ့တခါတည်းရန်ကြတော့ကလေးတယောက်ကိုအပြစ်လုပ်နေတာတွေ့တယ်ဘာမှပြောချင်မှမနဲ့နောက်ကနေပြီးတော့ဒုံးနဲ့ရိုက်တယ်နရင်ရိုက်လိုက်တယ်ဒီကလေးကသူ့ကိုဘာဖြစ်လို့ရိုက်မှမသိဘဲနဲ့ခံလိုက်ရရင်ဒီကလေးကငြင်းငြင်းတွေ့ကြလေးဒုံးတွေဖြစ်သွားတတ်တယ်ဒါတွေကဘုန်းကြီးတို့အသိဉာဏ်မိဘတွေကလည်းပဲဆရာသမားတွေကလည်းပဲဒါလေးတွေအသိဉာဏ်ရှိဖို့လိုအပ်ပါတယ်ကဲဒီတတိယချက်ကိုလည်းပဲအားလုံးလိုက်စို့ချိုးသာသိမ်မွေးစကားတွေအလေးရှိကြပါချိုးသာသိမ်မွေးစကားတွေအလေးရှိကြပါနံပါတ်5ကပေတူနေရပါဤနဲ့ချစ်သူနဲ့ရောက်ွယ်ပြလောက်အောင်ကောက်ကျေစိတ်ထားဂုံချိုးစကားကိုလီပယ်ထားတော့တဲ့သူတော်ကောင်းလက္ခဏာဆိုတာသွေးကွဲစီတက်တဲ့ဂုံတိုက်စကားကိုမပြောရပါဘူးညင်ညွတ်အောင်ငါဘယ်လိုလုပ်ပေးရမလဲသူတို့မိသားစုအမွေကိုကြောင်းပြုပြီးစိတ်ဝမ်းကွယ်နေတယ်။ငါညီညွတ်အောင်ဘယ်လိုလုပ်ပေးရမလဲဆိုရင်သူတော်ကောင်းလက္ခဏာအဲ့ဒီလိုပုဂ္ဂိုလ်တယောက်ရှိရင်ဒီမိသားစုမှာစိတ်ချမ်းသာပါတယ်။ဒီမိသားစုမှာပို့ပြီးတော့စိတ်ချမ်းသာမှုတွေပြည့်စုံပါတယ်။ဒီလိုမှမဟုတ်ဘဲနဲ့သွေးကွဲအောင်လုပ်ပေးတတ်တယ်။မောင်နှမတွေမွေခွဲတာမတည့်ဘူး။ဟာသူသမီးကြတော့အများကြီးပေးတာ။ငါကြတော့နည်းနည်းလေးပေးတာ။ဒါမျိုးတွေဖြစ်ပြီးတော့စိတ်ဝမ်းကွယ်နေတယ်ဆိုရင်တကယ်ဂုံတိုက်တဲ့ပုဂ္ဂိုလ်သွေးထိုးတဲ့ပုဂ္ဂိုလ်ကဟာဟုတ်တာပေါ့။လုပ်ငန်းလုပ်တော့မင်းလုပ်ရတာ။အမွေပေးတော့ကြတော့မင်းသူသမီးကြအများကြီးပေးတာဒါတော့ဘယ်တရားမလဲဆိုပြီးတော့မီးလောင်ရလေးပင်းတဲ့သဘောနဲ့သူပို့ပြီးတော့သွေးဝံကွဲသွားတယ်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဒီလိုစကားမျိုးပြောတတ်တဲ့ပုဂ္ဂိုလ်ရှိရင်ဘယ်တော့မှချမ်းသာမှုမရပါဘူးရက်ွက်တဲ့ကူလည်းမချမ်းသာတယ်လို့မငြိမ်ချမ်းတယ်လို့မိသားစုလည်းမငြိမ်ချမ်းပါဘူးတိုင်းပြည်လည်းမငြိမ်ချမ်းပါဘူးဒါကြောင့်သွေးပွဲစီတတ်တဲ့ဂုံးတိုက်စကားတွေကိုဖယ်ရှားပြီးတော့ညင်ညွတ်အောင်လုပ်ပေးရတယ်ဘယ်လိုလုပ်မလဲဆိုတော့မင်းမိဘပေးတာတော့ဟုတ်တာပေါ့သူ့တော့များသွားတယ်မင်းတော့နေသွားတယ်ပစ္စည်းဆိုတာကွာလူမတည်ငွေမရှာရှာလို့ရပါတယ်ကျန်းမာရေးကောင်းနေမယ်ရှင်ပြင်းတနေ့ပစ္စည်းဆိုတာရလာပါပဲအဲ့တော့ပစ္စည်းဆိုတာတန်ဖိုးဖြတ်လို့လည်းရပါတယ် မောင်နှမချင်းချင်းဆိုတာငငယ်လေးရတူနေကြတာအဲ့တော့မိဘကိုသွားပြီးမပြင်းမပါနဲ့မိဘမေတ္တာဆိုတာတန်ဖိုးဖြစ်လို့မရပါဘူးမောင်နှမချင်းချင်းဆိုတာတကယ်ကြီးတကယ်ပဲဆိုရင်ကိုယ့်ပုံမှာတကယ်ကူညီကြမှာပါအဲ့တော့တန်ဖိုးမရှိတဲ့ပစ္စည်းအကြောင်းပြုပြီးတန်ဖိုးရှိတဲ့မေတ္တာတရားတွေတို့မခန့်ချောက်ပါစေနဲ့ဒါမျိုးများဆေးဆက်ပေးကြတဲ့ပုဂ္ဂိုလ်တယောက်ရှိပြီဆိုရင်ဒီမိသားစုမှာလည်းဆေးဆက်ငြိမ်းချမ်းလို့ကြည်ရတာကိုပျော်ရွှင်စရာကောင်းလိုက်တာဒီလိုမှမဟုတ်ပဲနဲ့တွေးတိုးတယ်သူ့ကိုချစ်လောင်းသူ့ကိုခင်လောင်းကျေးဇူးချင်ကြီးခင်လောင်းချာသူတွေခွဲအောင်ခလောက်ဆန်တဲ့ပုဂ္ဂိုလ်တယောက်ရှိပြီဆိုရင်သိစေဆင်းရဲစရာကောင်းလာတာဒါကြောင့်ဘုံတိုက်ဆက်ကတွေးတိုးစကားကိုပယ်ရှားပြီးတော့ဆေးဆက်ပေးတဲ့အကြောင်းကျိုးလေးတွေနဲ့ပြောပြီးဆေးဆက်ပေးတဲ့ပုဂ္ဂိုလ်တယောက်ရှိပြီဆိုရင်ဒါအဲ့ဒီပုဂ္ဂိုလ်ကသူတော်ကောင်းဖြစ်ပြီးကိုယ်တိုင်လည်းငြင်းချမ်းတယ်တဝန်းကျင်ကိုလည်းငြင်းချမ်းမှုပေးစွမ်းနိုင်ပါတယ်ကဲဒါလေးလည်းလိုက်ဆိုလိုက်ကွယ်ပြားစေယောစကားမျိုးမျက်နှာရှောင်ကျင်ပါကွယ်ပြားစေယောစကားမျိုးမျက်နှာရှောင်ကျင်ပါဒါကနံပါတ်၄သူတော်ကောင်းလက္ခဏာနံပါတ်၅ပါလဲဆိုတော့မေစေတာဝိနည်းယုတ်တံမေစေတာဝိနည်းမပေးရချေဝန်တိုးစေသည့်မေစေတာတရားဖယ်ရှားခြင်း၌ယုတ်တံလူရေးစွန်ရေးပေကံရေးဝယ်လေးလေးပင်ပင်မြဲရှင်ထတော်တဲ့မေစရိယာဆိုတဲ့ဝန်တိုးမှုဒီတရားကိုဖယ်ရှားပြီးတော့စာကဆိုတဲ့စွန်ကြေပေကံတူတန်းခြင်းစွန့်လို့နေတာခံခြင်းအရာရာကိုယ်ဟာပဲပေးဆက်နိုင်ရစေဆိုတဲ့ဖွင့်ထားတဲ့နှလုံးသားနဲ့နေခြင်းဒီလိုပုံပုံမျိုးဖြစ်ရမယ်တဲ့ဒါမှတူတော်ကောင်းပိတာပါတဲ့ဘုရားမေစရိယဆိုတာမာဣစရိယအတိတ်တွေကဘာလဲဆိုတော့ကိုချမ်းသာတယ်လို့ချမ်းသာသွားမှဆိုရင်တာကိုကြီးပွားတယ်လို့သူများကြီးသွားသွားမှဆိုရင်တာဒါတွေကမေစရိယတရားအဲ့တော့လူတွေမှလည်းပဲဒီတိုင်းနဲ့အာနာရှိတဲ့ပုဂ္ဂိုလ်တွေကကိုအာနာရတယ်လို့သူများအာနာရသွားမှဆိုရင်တာအခြားပုဂ္ဂိုလ်ကတော်နေပါလျက်နဲ့သူများကိုအာနာမပေးခြင်းဘူးကိုရှိတယ်လို့သူများရှိသွားမှဆိုရင်တာချမ်းသာနေတဲ့ပုံကိုယ်တွေလည်းပဲကိုကပစ္စည်းတွေတက်လိုက်တာသူများကြတော့နီးလေတောင်တာတော့မပေးနိုင်ဘူးအဲ့တော့ကိုချမ်းသာတော့တယ်လို့သူများချမ်းသာတော့မှစိုးရိမ်နေတာဒါကမေစရိယတရားဒါဆိုရင်ခေါင်းကြီးတို့သူတော်ကောင်းလက္ခဏာကင်းပြောင်းပြီးသူရုံမှာတော့ဖြစ်သွားနိုင်ပါတယ်ဒါမျိုးမထားရပါဘူးမောင်နှမချင်းချင်းလည်းပဲကိုချမ်းသာတယ်လို့သူများချမ်းသာသွားအောင်ကိုတိုးတက်တယ်လို့သူတို့တိုးတက်သွားအောင်ငါဘယ်လိုကူညီနိုင်မလဲဒါမျိုးလေးတွေစိတ်ရှိရင်သူတော်ကောင်းလက္ခဏာဖြစ်သွားတယ်ခေါင်းကြီးတို့တန်တာတွေလည်းပဲဒီတရားဖြစ်တာပဲပါလဲဆိုတော့ကိုလူနေကြတဲ့ဂါရကမအခြားသောဆရာတော်တပါးကိုကြည်ညိုသွားမှစိုးရိမ်တာကိုစီမလာတော့မှစိုးရိမ်တာဒါတန်ခါတွေလည်းမစ္စရိယဖြစ်တာပဲနော်တန်ခါမလို့မဖြစ်ဘူးတော့မဟုတ်ဘူးကိုစီလာပြီးတော့လူနေကြတန်နေကြကိုစီမလူပဲနဲ့အခြားဆရာတော်တပါးကိုသွားလူမှစိုးရိမ်တာဒါလည်းမစ္စရိယတရားပဲနောက်ပြီးတော့ကိုရဲ့ဂုဏ်ကိုတော့ပြောရှင်လိုက်တာပြောတာသဘောကျလိုက်တာသူများရဲ့ဂုဏ်သူများကြောင့်ရဲ့ဂုဏ်ကိုပြောလို့ရှိရင်တိတ်ပြီးတော့မကျေနပ်တဲ့အမူအရာပြတယ်ဒါလည်းမစ္စရိယတရားတွေဒါရီယာဘုရားတန်ခါးတွေရှိတယ်တန်ခါးတွေမှာမချမ်းသာပါဘူးသူတော်ကောင်းလက္ခဏာပြတ်တက်ပါတယ်လူတွေလည်းပဲဒီတရားရှိနေမချမ်းသာပါဘူးအဲ့တော့ဘလို့စိတ်ထားရမလဲဆိုတော့ဖွင့်ထားတဲ့နှလုံးသားအဲ့တော့သာသနာတော်ကြီးငါ့ဘုရားကျေးဇူးများတယ်ငါတရားရှိမှတ်ခွင့်ရတယ်ငါတရားနာခွင့်ရတာတန်ခါးတွေရဲ့ကျေးဇူးအဲ့တော့တန်ခါးတွေပေါ်မှာငါဘာလုပ်နိုင်မလဲငါဘာထောက်ပံ့နိုင်မလဲငါရဲ့ရဲ့ရွာမှာဒုက္ခရောက်နေကြတာဆင်းရဲနေကြရပညာရေးတွေနှိမ့်ကြနေကြတာစာတင်ကြောင်းငါဘလို့ကူညီပြီးတော့ဖြည့်ပေးနိုင်မလဲအဲ့တော့ကျောင်းမနေနိုင်တဲ့ကလေးတယောက်စာလည်းပဲတိတ်တော်နေတယ်။ငါဘယ်လိုကူညီပြီးတော့ကျောင်းနေခွင့်ရအောင်လုပ်ပေးနိုင်မလဲ။ဒါလေးတွေကစာသာတရားဖွင့်ထားတဲ့နှလုံးသားလို့ခေတ်စကားနဲ့ပြောရင်တော့ရတာပေါ့။အဲ့တော့ဒီစိတ်လေးတွေရှိနေဒါသူတော်ကောင်းဒီလိုပုဂ္ဂိုလ်တယောက်ပေါ်ထွန်းလာလို့ရှိရင်အလုံးငြင်းချင်းလိုက်တာ။တိတ်ပြီးတော့ငြင်းချင်းတာပဲ။ဒီလိုမှမဟုတ်ဘဲနဲ့ဝန်တိုမစ္စရိယကိုကြည်ပွားတယ်လို့ကိုအာနာရှိတယ်လို့ကိုချမ်းသာတယ်လို့ကိုပညာရည်တက်တယ်လို့အခြားကျောင်းတွေအခြားပုဂ္ဂိုလ်တွေဖြစ်သွားမှစိုးရိမ်ရ။တန်ဃာတော်ရှင်ရဲ့တည်းဆိုရင်ကိုစီလူတို့သူစီမလူမကိုစီဆင်းကတ်တယ်လို့သူများကြီးချင်းကတ်သွားမှစိုးရိမ်တာကိုနဲ့ခင်တယ်လို့သူများခင်သွားမှစိုးရိမ်တာဒါတွေရှိနေလို့ဒါတန်ဃာတွေလည်းစိတ်မချမ်းသာဘူးလူဖြစ်လည်းစိတ်မချမ်းသာဘူးသူတော်ကောင်းလက္ခဏာတွေကြောက်ပါတယ်ဒါကြောင့်မစ္စရိယတရားဖယ်ရှားပြီးတော့စာကစွန့်လွတ်မယ်နင်နာခံမယ်ဘယ်သူနဲ့ပေါ့ပေါ့ငါဘယ်လိုကူညီနိုင်မလဲငါ့ကိုကြောင်းပြုပြီးတော့ငါတော်ချင်းငါသာသနာငါဘာသာဘယ်လိုမြင့်တက်အောင်ငါဘယ်လိုပေးနိုင်မလဲဒီလိုစိတ်ရှိလို့ချင်းဒါသူတော်ကောင်းလက္ခဏာဖြစ်ပါပြီတဲ့ကဲအားလုံးလိုက်ဆိုလိုက်ဝန်တူမစ္စရိမရှိသည်မတိစွန့်လွတ်ရာဝန်တူမစ္စရိမရှိသည်မတိစွန့်လွတ်ရာနောက်နံပါတ်6ကပါလဲဆိုတော့ ติสันมีมีนุมาเจติเปียวมิตรตีตีติสาลีสีถะโตเรติสาเตยะละไกถาเรนึกถั่วกานางัตติเตวิติมหุตาတော့မပြောဘူးမဟုတ်တာတော့မလုပ်ဘူးဆိုပြီးတော့ติสาเตยะละไกถาရပါတယ်တဲ့အဲ့တော့ဘုန်းကြီးတို့မှန်တာကိုပြောတယ်ငတ်တေတေပိစီဘာဖြစ်ရင်ဖြစ်ပိစီမှန်တာကိုလုပ်မယ်မှန်တာလုပ်တဲ့ပုဂ္ဂိုလ်ကဂျာတော့တတိဆိုတာရှိလာတော့တာပါပဲဘုန်းကြီးတို့ဒီติสาတကအသိရေးကြီးတယ်မြတ်စွာဘုရားကသားတော်ရာဟုလာလေးခွနနဲ့တာမူသားစကားပြောမှာဆိုလို့မင်ကြားတော်မူတဲ့ထဲစေစမဏဝိကာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကိုကိုယ်ဝန်နဲ့ဆွဆွဲတဲ့မျိုးသမီးကိုအကြောင်းပြုပြီးတော့ဟောတဲ့ထဲမှာဘာဟောလဲဆိုတော့တိစ္ဆာတရားကိုကြုံလွန်ပြီးတော့လိန်ညာပြီးတော့မူသားစကားပြောတဲ့ပုဂ္ဂိုလ်ဟာတဲ့သူအကျိုးရှိမယ်ဆိုရင် तू မလုံရဲတဲ့မကောင်းမှုအကုသိုလ်မှန်မညာမရှိဘူးအားလုံးလုံရဲတော့တာပဲတဲ့အဲ့တော့လိန်ညာပြောမှုလို့ရှိရင်မလုံရဲတာဘာမှမရှိတော့ဘူးတဲ့အဲ့တော့လိန်ညာနေတဲ့ပုဂ္ဂိုလ်ကြီးကတတိထားတဲ့နေရာချက်ရှိတယ်လိန်ညာတက်ပါတယ်ဆိုရင်ဒီပုဂ္ဂိုလ်မလုံရဲတာမရှိဘူး तू ကျိုးရှိမယ်ဆိုရင်အားလုံးလုံတော့တာပဲဒါကြောင့်ဘုန်းကြီးတို့ဂရိဆိုတာလွယ်လွယ်နဲ့မပေးရပါဘူးပေးပြီလို့ရှိရင်လည်းတက်နိုင်တယ်ဗျာဂရိမြဲတယ်ဆိုခဲစီမြဲစီဆိုတာမြန်မာစကားပုံကဒါကိုပြောတာပါအဲ့တော့တိစ္ဆာရှိလို့ရှိရင်ဒါသူတော်ကောင်းဖြစ်တော့တာပဲစီပွားရေးလုပ်တဲ့တိစ္ဆာရှိရင်စိတ်ချမ်းသာတာပဲဘာလို့လဲလို့တိစ္ဆာရှိတဲ့ဂရိတည်တဲ့ပုဂ္ဂိုလ်နဲ့လုပ်လို့ရှိရင်စိတ်ချမ်းသာတာပဲဆရာတပည့်ဆက်ဆံရေးမှာလည်းပဲဂရိပေးထားတဲ့တိစ္ဆာရှိတဲ့ကျိုးတည်စွာလုပ်တဲ့ဆိုရင်စိတ်ချမ်းသာကြတာပဲဒါသူတော်ကောင်းလက္ခဏာဂရိပြည့်ပြီလိန်ညာနေတယ်ဆိုရင်ဒါသူယုံမှလက္ခဏာဖြစ်သွားပြီတဲ့ဒီပုဂ္ဂိုလ်ကကိုကျိုးရှိလို့ကတော့မဟုတ်တာမှန်ညာအကုန်လုံးရဲတဲ့ပုဂ္ဂိုလ်လို့ဒါမြတ်စွာဘုရားဟောခဲ့တာနောက်ပြီးတော့ဗราณိရင်ကတရား၅ပါးထဲမှာလည်းပဲတရားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့ယူသားချောင်းမရမယ်တဲ့တရားတော်အာထုတ်ပါရဲ့ကျိန်မောင်းများစွာအာထုတ်ပါရဲ့ဗဇက်ကမင်္ဂနာဝံမပြောဘူးလိန်ညာပြောတယ်ဆိုရင်အဲ့ဒါတရားပဲတော့မှမရနိုင်ဘူးသူကသူဘယ်နှကြိမ်ဘယ်နှလဘယ်နှစ်တရားထိုင်ပါတယ်ပြောပြောနှုတ်ထက်ကယောသားမှုမရှိဘူးလိန်ညာတက်ပါတယ်ဆိုတရားလည်းမရနိုင်ပါဘူးတဲ့ကဲဒီတရားလေးလည်းအလုံးလိုက်စို့တစ္ဆာတရားလက်ကင်ထားယောသားကျင့်သုံးပါတစ္ဆာတရားလက်ကင်ထားယောသားကျင့်သုံးပါဒါကနံပါတ်6နံပါတ်9ကကောရာဒီကုံယံခါဒေါသဖြစ်ပေါ်ကလည်းထကြွာမှတ်တူလွှမ်းမိုးနိုင်ထတော်တဲ့ဒေါသတရားကင်းစင်ပြီးတော့မေတ္တာတရားနဲ့နေတာဒေါသဆိုတာမီးမီးဆိုတာနေသည့်ဖြစ်စီများသည့်ဖြစ်စီပူလောင်တာပဲမေတ္တာဆိုတာရေစင်ရေချမ်းရေစင်ရေချမ်းဆိုတာနေသည့်ဖြစ်စီများသည့်ဖြစ်စီအေးမြတာပဲဒေါသကြီးတဲ့ပုဂ္ဂိုလ်တယောက်အိမ်မှာရှိတဲ့ရှူရှဲရဲဟိုပြောဒီပြောထစ်ထနေရှိရင်ဒေါသနဲ့ဖြည့်ရှင်းနေတယ်တိတ်ပြီးတော့အိမ်ဒီအိမ်သားတွေစိတ်ဆင်းရဲရတာပဲဇနီးကိုကြောင်းပြီးခင်ပွန်းစိတ်ဆင်းရဲရတယ်ခင်ပွန်းတော်တာကြီးရင်လည်းဇနီးသားသမီးတွေကောက်လို့အင်မတန်မှစိတ်ဆင်းရဲเสียကောင်းတယ်ဘယ်ဖွယ်ရှိမှဆိုဒေါသနဲ့ဖြည့်ရှင်ရင်အမှားလည်းများတတ်တယ်နောက်ဆုံးမိခင်တတ်တာဖခင်တတ်တာဒီအမှုတွေဖြစ်တာလည်းဒေါသကြောင့်ဖြစ်ရတာပဲအဲ့တော့မေတ္တာတရားနဲ့ကောင်းကျိုးလိုလာတဲ့စိတ်နဲ့ငါဘလို့ကောင်းအောင်ဆောင်ရွက်ပေးရမလဲငါသူ့ကိုကောင်းအောင်ဘလို့ဆုံးမပေးရမလဲသူ့ကိုကောင်းအောင်ငါဘလို့များဆောင်ရွက်ပေးနိုင်မလဲအဲ့ဒါမေတ္တာတရားလို့ခေါ်တယ်မေတ္တာဆိုတာကောင်းကျိုးလိုလာတဲ့စိတ်ရဲ့အပြုအမူပြောဆိုဆိုမေတ္တာလို့ခေါ်တယ်အဲ့ဒီမေတ္တာတရားနဲ့နေတယ်။တောက်စိတ်တာနဲ့ပတ္တနာတိပ္ပဏနဲ့ကြည့်ရင်ကိုဒေါသဖြစ်တာကိုဖြစ်တယ်လို့သိအောင်လုပ်တယ်။လူမိသွားတဲ့ပုဂ္ဂိုလ်မကောင်းတာလုပ်ရင်လူမိတဲ့အခါမှာရှက်သွားတယ်လို့ပဲ။ရှေ့ကဒေါသဖြစ်နေတဲ့နောက်ကဒေါသဖြစ်တဲ့စိတ်ကိုသိတယ်။လောဘတွေကြီးနေတဲ့လောဘဖြစ်တဲ့စိတ်ကိုသိတယ်။ဒီလိုစိတ်ဓာတ်နဲ့ပတ္တနာတိပ္ပဏလူစားဖြစ်ရင်ဒေါသတွေကသူရောတဲ့မှတ်ချက်ခုနှစ်ပြ။နတုသမတ်သူရောတဲ့မတ်ချက်ခုနှစ်ပြကဲယနေ့55နှစ်မွေးနေ့မင်္ဂလာမှာခေါင်းကြီးဟာဒီသူတော်ကောင်းလက္ခဏာခုနှစ်ချက်ကိုတရားဓမ္မဒါနတရားလက်ဆောင်ဖြစ်နေပေးပါဒါကြောင့်တရားနာရတဲ့ပရိသတ်အားလုံးဟာဒီတရားခုနှစ်ချက်ကိုကိုယ်နှလုံးသားထဲမှာရှိနေဆက်လက်ကျင့်သုံးနိုင်ပါစေမရှိသေးရင်ဖြည့်ဆွတ်ပြီးတော့ပြည့်လောင်ကျင့်သုံးနိုင်ရပါစေဒီနေ့အပြင်ပါရမီတွေပြည့်ပြည့်ချင်းတန်ပြီးတော့မညံပူညံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုနိုင်ကြပါစေကုန်တည်းရေစက်ချကြသူအမြတမ်းပေးဝေကြသူရေစက်ကမပါတဲ့ပုဂ္ဂိုလ်ကလက်အုပ်ချီးပြီးတော့အာလုံးလိုက်ဆိုပါ